Welcome to the Voice of America in Burmese.
မင်္ဂလာညညဖြစ်ကြပါစေခင်ဗျာ view american တိုင်းရဲ့2016ခုနှစ်မေလ9ရက်နေ့တင်းလာနေညပြည့်အစည်းအဝေးကို Washington DC မြို့တော်ကနေမြဝဆန်တော်ကြီးည9:00နာရီ San Andy line number 2425 3251နဲ့ line လ190ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါလဘရောင်းတောင်ကျင်းဒီစီမံကိန်းကက်ကွက်ဆန္ဒပြမှုတွေတဖန်ပြန်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့တရုတ်ဆူရကပြည်ပမှာယင်းဒီလုတ်ကန်နေတဲ့တရုတ်ကုမ္ပဏီတွေကိုတက်ဆိုင်ရာနိုင်ငံတွေရဲ့ဥပဒေတွေအကြိုက်လေးစားလိုက်တာပေါ့အမြဲတမ်းတိုက်တွန်းပြောဆိုနေတဲ့အကြောင်းပြောပါရစေ။တခါတီဖိလစ်ပိုင်နိုင်ငံမှာတော့သမ္မတသစ်ရွေးကောက်တင်ပြဖို့အတွက်ပြည်သူတွေမဲပေးခဲ့ကြပါပြီ။နိုင်ငံတကာသတင်းထောက်တွေအပေါ်မှာမြောက်ကိုရီးယားအာဏာပိုင်တွေရဲ့ပြုမှုဆက်ဆံပုံကြောင့်ပျုံယမ်းမှာလက်ရှိကျင်းပနေတဲ့ပါတီညီလာခံအတွက်ကင်ဂျုံအဆိုရကအသေးချာပြင်ထားတဲ့ပုံရိပ်ကိုထိခိုက်ခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုတော့ကိုအောင်အောင်နဲ့အတူပြပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကိုနှစ်ရက်ကြာအလေပတ်ရောက်နေတဲ့ထိုင်းနိုင်ငံသားဝန်ကြီးနဲ့ဒေါံဆန်းစုကြည်တို့ဒီကနေ့တွေ့ဆုံပြီးဒေါံဆန်းစုကြည်ပြောကြတာကတော
့ Whether Thailand has any plans to improve their lot I would have thought that Thailand is always trying to improve
တင်းနေပြီးပြီးချင်းမကြခင်မှာတင်းဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဝမ်ပေါင်ကုမ္ပဏီကရောကြီးမပြေပဲတိန်းထားတဲ့မြေကိစ္စဖြည့်ရှင်းပေးရေးအကြောင်းနဲ့အတူအမျိုးသားညီညွတ်ရေးအစည်းအဝေးနဲ့ညီငယ်လုပ်ငန်းစဉ်ဒေါံဆန်းစုကြည်ဘာတွေဆက်လုပ်နေပါသလဲစာရာတွေနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်စီးပွားရေးတက်တန့်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစည်းအဝေးတွေကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ
ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြနေကြတဲ့လက်ပရောင်းတောင်ကျင်းဒီစီမံကိန်းကိုပြန်ဆမယ်လို့တရုတ်ဝန်ပေါင်းကုမ္ပဏီကကြေညာလိုက်တဲ့အပေါ်မှာဒေသခံရာနဲ့ချီရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်ဖြစ်လာပြီးတဲ့နောက်ဒီကနေ့မှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတရုတ်အစိုးရအနေနဲ့ဒီပြည်ပမှာယင်းဒီလုတ်ကန်နေတဲ့ကုမ္ပဏီတွေကိုသက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေအတိုင်းလေးစားလိုက်တာပေါ့အမြဲတမ်းတိုက်တွန်းပြောဆိုနေတာဖြစ်တယ်လို့ပြောလိုက်ပါတယ်တရုတ်ကစလုံးအတွက်အကျိုးမြတ်ရစေမယ့်စီမံကိန်းတွေကိုတရုတ်အစိုးရအနေနဲ့မြန်မာအစိုးရနဲ့အတူလက်တွဲပြီးတော့ပတ်ပတ်ကန်ကန်ပူးပေါင်းအောင်ထည့်ဖော်သွားလိုတဲ့အကြောင်းနဲ့တရုတ်ကစလုံးကပြည်သူတွေအတွက်အကျိုးရှိစေမယ့်ဒေသတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်စေမယ့်လုပ်ငန်းတွေကိုပို့ပြီးတော့အားကောင်းလာအောင်တိုးမြှင့်ဆောင်ရွက်သွားလိုတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရလူခန့်ကဒီကနေ့ပဲပြောဆိုလိုက်တာပါနိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှေ့ဆက်လှုပ်ဆောင်သွားနိုင်မယ်ဆိုတာကိုယုံကြည်တဲ့အကြောင်းလဲပြောခွင့်ရလူခန့်ကပြောပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီပြီးခဲ့တဲ့လအတွင်းမြန်မာနိုင်ငံကိုလာရောက်ခဲ့ချိန်တုန်းကလည်းအလားတူပဲတရုတ်အစိုးရအနေနဲ့မြန်မာအစိုးရနဲ့ရင်းရင်းနှီးနှီးညှိနှိုင်းဆွေးနွေးပြီးတော့နှစ်ဖက်စီးပွားရေးဆိုင်ရာသဘောထားကွဲလွဲမှုတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့တာပါဒါပေမဲ့လည်းတရုတ်ဝမ်ပေါင်းကုမ္ပဏီနဲ့မြန်မာဥပိုင်ကုမ္ပဏီတို့ပူးပေါင်းလုပ်ကိုင်နေတဲ့လက်ပရောင်းတောင်ကျင်းဒီစီမံကိန်းကိုမေလ5ရက်နေ့မှာပြန်ဆမယ်လို့ဝမ်ပေါင်းကုမ္ပဏီကကြေညာလိုက်ပြီးတဲ့နောက်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖက်ပြန်လည်ပြင်းထန်လာနေတာပါဒီကိစ္စနဲ့ပတ်သက်လို့ဒီသတင်းပတ်အတွင်းလွှတ်တော်မှအရေးကြီးအဆိုတရတည်သွင်းဖို့ကိုလည်းသက်ဆိုင်ရာဒေသလွှတ်တော်အမတ်တို့ကပြင်ဆင်နေကြပါရဲ့ရှင်
။ဖိလစ်ပိုင်နိုင်ငံမှာသမ္မတသစ်ရွေးကောက်တင်မြှောက်ဖို့အတွက်ပြည်သူတွေဒီကနေ့မဲပေးခဲ့ကြပါရယ်။တရားဝင်မဟုတ်သေးတဲ့စီးရင်တွေအရသဘောထားတင်မှာပြည်စကားကိုခက်ပြက်ပြက်ပြောရတဲ့မြို့တော်ဝန်တဦးကမဲအများဆုံးရနေပါရယ်။တောင်ပိုင်းဒဗာအိုမြို့ရဲ့မြို့တော်ဝန်အဖြစ်နှစ်တော်ကြာတာဝန်ထမ်းခဲ့တဲ့ရော်ဒရီဂိုဒူတာဟာဒီကနေ့ရွေးကောက်ပွဲမတိုင်ခင်အစောပိုင်းလူမှုစစ်တမ်းတွေအရအထက်လွှတ်တော်အမတ်ဂရေ့စ်ဖိုးလက်ရှိသမ္မတဘနင်နိုအဂွီနိုထောက်ခံတဲ့ပြည်ထောင်ဝန်ကြီးမနူရယ်ရော့ခ်ဆစ်တိုထက်ဆယ်ရာခိုင်နှုန်းလောက်ထိထောက်ခံမှုပိုရနေတာပါအသက်82နှစ်အရွယ်ဒူတာဟာရာဇဝတ်မှုကျူးလွန်သူတွေကိုတုတ်တင်ပြစ်မယ်ဆိုတဲ့ဂရီအပါအဝင်ရာဇဝတ်မှုနဲ့အဂရီလိုက်စားမှုတွေကိုတိုက်ပြတ်သွားမယ်လို့ခက်ပြက်ပြက်ပြောတဲ့သူ့ရဲ့မိန့်ခွန်းတွေကြောင့်ပြည်သူထောက်ခံမှုရရှိခဲ့တာဖြစ်ပါတယ်သူရဲ့ခက်ကြမ်းကြမ်းစကားလုံးတွေကြောင့် American သမ္မတလောင်းအကျိုးရွေးပွဲတွေမှာ Republican Party ဘက်ကနေသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump နဲ့နှိုင်းယှဉ်ဖော်ပြခံနေရသူလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းထောက်တွေအပေါ်မြောက်ကိုရီးယားအာဏာပိုင်တွေရဲ့ပြုမှုဆက်ဆံပုံကြောင့်ပျုံယမ်းမြို့တော်မှာလက်ရှိကျင်းပနေတဲ့ပါတီညီလာခံအတွက် Kim Jong Un အစိုးရကအသေးချာပြင်ဆင်ထားတဲ့ပုံရိပ်ထိခိုက်ခဲ့ရပါတယ်။ BBC သတင်းထောက်တွေရဲ့သတင်းတင်ပြပုံတွေကိုအာဏာပိုင်တွေကသဘောမကျတာကြောင့်ဒီမြောက်ကိုရီးယားနိုင်ငံကနေပြီးတော့ဒီသတင်းထောက်တွေကိုချက်ချင်းနှစ်ထုတ်ခဲ့တာပါ။တို့ချိုအခြေဆိုင် BBC သတင်းတောက် Rupert Winfield Hayes နဲ့အတူထုတ်လို့ရေးမှု Maria Bryan နဲ့သတင်းရိုက်ကူးသူ Matthew Goddard တို့ကိုမြောက်ကိုရီးယားနိုင်ငံကနေထွက်ခွာခံပြီးဒီတောက်ကြနေတော့ကအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာပါ Winfield Hayes ကိုတော့၈နှစ်ကြာစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့ပါတယ် Britain သတင်းထောက်တဲ့အဖွဲ့ဟာမြောက်ကိုရီးယားအလို့သမားပါတီညီလာခံပတ်တိုင်ခင်ကတည်းကနိုဘယ်ငြိမ်းချမ်းရေးဆုရှင်တချို့နဲ့အတူသူတေသနခီးစဉ်တစ်ခုနဲ့မြောက်ကိုရီးယားနိုင်ငံထဲကိုရောက်နေတာပါနေပေါင်း36နှစ်အတွင်းပထမဆုံးကြိမ်ကျင်းပတဲ့အလုံသမားပါတီညီလာခံကိုသတင်းယူဖို့အတွက်ကိုတော့ဖိတ်ကြားခံထားရတဲ့နိုင်ငံသားသတင်းတောက်130ကျော်ပုံရံ ပြုံရမျိုးကိုရောက်ရှိနေပြီမဲ့လို့ဒီညီလာခံအတွင်းထဲအထိတော့သတင်းယူခွင့်မရကြပါဘူးရှင်
။ဂရိနိုင်ငံမှာအငင်းပွားစရာဖြစ်နေတဲ့ပင်စင်ထောက်ပံ့ခြင်းနဲ့အခွန်ကောက်ခံမှုပြန်လည်ပြင်ဆင်ရေးအစီအစဉ်တွေကိုဂရိလွှတ်တော်ကအတည်ပြုလိုက်ပါတယ်။အကြွေးပြနေတဲ့ဂရိနိုင်ငံမှာငွေကြေးကြားကမ်ပိန်းရဲ့အနေနဲ့ EU ဥရောပသမဂ္ဂအကြွေးရှင်တွေကဒေါ်လာဘီလီယံ100နီးပါးအကြွေးပေးမယ်လို့သဘောတူထားပြီးအပြန်အလှန်အပြင်ဂရိနိုင်ငံကပင်စင်လစာလျှော့ချရေးနဲ့အခွန်တိုးကောက်ရေးကိုဂရိအစိုးရကဆောင်ရွက်ဖို့တောင်းဆိုထားပါတယ်။ပင်စင်လာစားအများဆုံးရရှိသူတွေကိုပင်စင်လျှော့ချပြီးအလေအလတ်နဲ့အမြင့်ဆုံးဝင်ငွေရှိသူတွေစီကအခွင့်တိုးကောက်မဲ့အစီအစဉ်ကိုလွှတ်တော်မှဒီကနေ့အစောပိုင်းမဲခွဲခင်အေသင်မြို့တော်လက်မရီပေါ်မှာထောင်ထဲချီတဲ့ပြည်သူတွေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အလို့သမားတွေရဲ့ဝင်ငွေထိခိုက်စေမဲ့ဒီဥရေကျန်းကိုအတိမပြုဖို့တောင်းဆိုဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတို့ကလွှတ်တော်ကိုအကာအကွယ်ပေးနေတဲ့လုံခြုံရေးရဲတွေကိုမီးလောင်ဘုံတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရဲတွေကလည်းမျက်ရည်ဘုံတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်။ယူရိုငွေကြေးသုံးဆွဲတဲ့ဥရောပ19နိုင်ငံကဗန်နာရေးဝန်ကြီးတွေဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာဂရိအကြွေးကိစ္စအရေးပေါ်အစည်းအဝေးလုပ်ဖို့နိုင်ငံပိုင်းအလိုမှာပဲဂရိလွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာပါ။အဲ့ဒီအစည်းအဝေးမှာဂရိနိုင်ငံရဲ့ငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုနဲ့ဂရိနိုင်ငံကမနှစ်ကချေယူထားတဲ့ဒေါ်လာ98ဘီလီယံကိုဇူလိုင်လမှာပြန်ပေးဆက်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးပြန်လည်သုံးသပ်သွားမှာဖြစ်ပါရယ်ခင်ဗျာ။
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE ရဲ့တနင်္လာနေ့ညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာသူ့ရဲ့၄ရက်ကြာဥရောပခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးတော့နိုင်ငံအများအပြားကခေါင်းဆောင်တွေအပြင်အကြီးလိုက်စားမှုတိုက်ဖြတ်ရေးထိပ်သီးညီလာခံကိုလည်းတက်ရောက်မှာပါ။ကြာသရီနေ့ကြာရင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဦးစီးကျင်းပါမယ်။အကြီးလိုက်စားမှုညီလာခံကိုအကြီးလိုက်စားမှုတိုက်ဖြတ်ရေးညီလာခံကိုဒီအာဖဂန်နစ္စတန်၊ကိုလံဘီယာနဲ့နိုင်ဂျီးရီးယားတို့ကအပါအဝင်ဒီနိုင်ငံတော်များများကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ကမ္ဘာပေါ်ကခေါင်းဆောင်တွေကြော်ကြားသူတွေပါဝင်တဲ့အခွန်ရှောင်ကျင်တဲ့သူတွေဟာအခွန်လွတ်နိုင်ငံတွေဒေသတွေမှာဘန်ဆင်းတွေဖွင့်ထားကြတဲ့ဆိုတဲ့အချက်လက်တွေကိုဖော်ပြတဲ့ Panama Papers တွေပေါ်လာခဲ့ပြီးတဲ့ဒီသတင်းပတ်အကြာမှာပဲအခုလိုမျိုးကမ္ဘာတဝန်အကြီးလိုက်စားမှုတိုက်ဖျက်ရေးညီလာခံကိုကျင်းပမှာဖြစ်ပါတယ်။အဲ့ဒီအခွန်ရှောင်ဘန်ဆင်းတွေထဲမှာတော့သူ့ရဲ့ဖခင်နိုင်ငံသားမှာဖွင့်ထားခဲ့တဲ့ဘန်ဆင်းထဲမှာဝန်ကြီးချုပ်ကင်မရွန်ရဲ့အဆုရှေအားလည်းပါဝင်ခဲ့တယ်ဆိုတဲ့အချက်လက်လည်းပါခဲ့တာပါ။ဒါပေမဲ့ဗြိတိန်ဝန်ကြီးချုပ်ကတော့သူ့အနေနဲ့ဘာမှမမလုပ်ခဲ့ဘူးလို့ဆိုဆိုထားပါတယ်။ပနမာပေပါစ်လို့ခေါ်နေတဲ့ဒီအခွန်ရှောင်စီးရင်တွေကိုဒီနေ့ကစပြီးတော့အများပြည်သူကြည့်ရှုနိုင်မှာလည်းဖြစ်ပါတယ်။အခရီးလိုက်စားမှုဟာကမ္ဘာပြည်ထောင်အများစုရဲ့အရင်ခံအကြောင်းရင်းဖြစ်ပြီးတော့တိုးတက်ဖွံ့ဖြိုးမှုကိုအဟန့်တားဖြစ်စေတယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါရရှင်
။ American သမ္မတလောင်းအကြိုရွေးပွဲတွေမှာ Republican Party ဘက်ကထိတ်ဆုံးကအနိုင်ရနေတဲ့ Donald Trump Party တွေမှာတော့ထောက်ခံမှုအပြည့်အဝမရသေးသလို Democratic Party ဘက်မှာလည်းမဲဆန္ဒရှင်အများစုက Hillary Clinton ကိုတိတ်ပြီးတော့မထောက်ခံခြင်းကြတဲ့အကြောင်းလူလူစစ်တမ်းတွေမှာပြသနေကြတာကြောင့် Libertarian Party က Gary Johnson အတွက်သမ္မတလောင်းအဖြစ်ဝင်ရွေးခံဖို့အခွင့်အလမ်းတစ်ခုပွင့်သွားခဲ့ပါတယ်။ Clinton နဲ့ Trump တို့ဟာဒီကနေ့နိုင်ငံရေးလောကရဲ့အဆွမ်းတစ်ဖက်စီမှာရှိနေကြတဲ့ပုံစံတွေဖြစ်တယ်လို့ Johnson ကတနင်္ဂနွေနေ့က ABC ရုပ်သံရဲ့ This Week အစီအစဉ်မှာပြောသွားတာပါ။အမေရိကန်နိုင်ငံသား90ရာခိုင်နှုန်းကသူတို့ကိုသူတို့ဘယ်ပါတီနဲ့မှမဆိုင်တဲ့တရားလွတ်လပ်သူတွေလို့ပြောဆိုနေကြတာမှာသူ့အမြင်ကတော့ဒီလူတွေဟာ liberal သမားတွေဖြစ်ပြီးဒါကိုသူတို့ကိုသူတို့သတိမပြုမိတာသာဖြစ်တယ်လို့ Johnson ကပြောပါတယ်။အစိုးရရဲ့ဝင်ရောက်ဆက်ဖက်မှုတွေနဲ့ပတ်သက်လို့လူတယောက်ချင်းစီမှာရှိတဲ့အခွင့်အရေးတွေကိုတံပိုးထားတဲ့သူ့ရဲ့ပါတီအနေနဲ့ဒီလနောက်ပိုင်းမှာပါတီသမ္မတလောင်းကိုတရားဝင်အစုပ်ပြုသွားမှာဖြစ်ပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်မဲ့တတိယနိုင်ငံရေးပါတီတစ်ခုကသမ္မတလောင်းတယောက်အတွက်အခက်အခဲတွေကြီးကြီးမားမားရှိနေတာမှာအကြီးမားဆုံးကတော့ငွေကြေးအလုံးလောက်ရရှိဖို့ပဲဖြစ်ပါတယ်ခင်ဗျာ။
အကျဉ်းဖက်ဝါဒတိုက်ဖျက်ရမှာအထောက်ကူပေးနေတဲ့ဝန်ဆောင်မှုကုမ္ပဏီတစ်ခုကအချက်လက်တွေကိုအမေရိကန်ထောက်လှမ်းရေးအဖွဲ့တွေအနေနဲ့ရယူလို့မရအောင် Twitter လူမှုကွန်ရက်ကဟန့်ကြားလိုက်ပါတယ်။ထောက်လှမ်းရေးအေဂျင်စီတွေအတွက်အချက်လက်တွေသိပြီးတော့အလွယ်တကူရနိုင်ပုံပေါ်တဲ့အပေါ်မှာ Twitter ကစိုးရိမ်ပြီးအခုလိုအချက်လက်တွေဆက်ပြီးတော့ရယူလို့မရအောင်ပိတ်ပစ်လိုက်ကြလို့အမေရိကန်အကြီးအကဲထောက်လှမ်းရေးအရာရှိတွေကပြောဆိုတဲ့အကြောင်းတနင်္ဂနွေနေ့ထုတ် Wall Street Journal မှာဖော်ပြထားပါတယ်။အချိန်နဲ့တပြေးညီသတင်းချက်လက်တွေကိုရရှိနိုင်အောင်ဖော်ပြပေးနေတဲ့ Determiner လို့ခေါ်တဲ့ဒီကုမ္ပဏီကနေထောက်လှမ်းရေးအေဂျင်စီတွေကိုအချက်အလက်ပေးနေတာတွေရပ်တန့်မှု Twitter ကလိုလားတဲ့အကြောင်းကုမ္ပဏီရဲ့အကြီးအကဲတွေကမကြသေးခင်တုန်းကပဲဒီထောက်လှမ်းရေးအေဂျင်စီတွေကိုတီးခြားအသိပေးခဲ့ပြီးတဲ့နောက်မှာအခုသတင်းထွက်ပေါ်လာတာပါရှင်
ကနေဒါနိုင်ငံအယ်ဘတ်တာခဲမှာအကြီးအကျယ်လောင်နေတဲ့တော်မီဂျီငိမ့်သွားအောင်မိသက်သမားတွေအနေနဲ့စူးစမ်းကြရမှာအခြေအနေတိုးတက်မှုတွေရှိလာတယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါတယ်။မိုးနေနေရွာပြီးတော့အပူချိန်လျော့သွားခဲ့လို့မိသက်သမားတွေမိငိမ့်တက်ဖို့အတွက်ပိုလွယ်ကူစေခဲ့တာပါ။ဒီတော်မီလောင်မှုကြောင့်အယ်ဘတ်တာဒေသနေရာတော်များများပျက်စီးသွားပြီးမိစတင်လောင်ချတဲ့အချိန်ကစလို့ Fort McMurray မြို့မှာနေထိုင်ကြတဲ့လူပေါင်း9000ထက်မနည်းကလည်းထွက်ပြေးတိမ်းရှောင်နေခဲ့ကြရပါတယ်။လုပ်ငန်းတွေဆက်ပြီးတော့ရန်နာထားတဲ့ရင်းနှံချက်ဆက်ရုံနားတွေကိုတော့မိညွန့်တွေရောက်လာပါဘူးအဓိကရင်းနှံလုပ်ငန်းကြီးတွေရှိတဲ့ Alberta KI မှာမိကြီးကျယ်လောင်ကျွမ်းနေမှုကြောင့်ရင်းနှံထုတ်လုပ်မှုအပေါ်ဆိုးရိမ်မှုတွေဖြစ်ပေါ်စေပြီးကမ္ဘာတဝန်းရင်းနှံဈေးနှုန်းတွေလည်းတက်နေပါတယ် Saudi Arabia နဲ့ Venezuela နိုင်ငံတွေပြီးရင် Alberta ဒေသဟာကမ္ဘာတတိယအကြီးဆုံးရင်းနှံထုတ်လုပ်တဲ့ဒေသဖြစ်ပါတယ်ခင်ဗျာ
ဥရောပဘောလုံးအဖွဲ့ချုပ် UEFA ဥက္ကဋ္ဌ Michel Platini ကိုဒီဘောလုံးအားကစားနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာပါဝင်ပတ်သက်ခြင်းမရှိရဘူးဆိုတဲ့ကန့်သတ်ချက်ကိုအားကစားဆိုင်ရာအနုညာချက်ခုံရုံးကပြင်ဆင်မပေးနိုင်တာကြောင့် Mr. Platini UEFA ဥက္ကဋ္ဌရာထူးကနေပြီးတော့နှုတ်ထွက်ရတော့မှာဖြစ်ပါတယ်သူ့ဘောကန့်သတ်ချက်တချို့ကိုတော့ခုံရုံးက6နှစ်ကနေပြီးတော့6နှစ်အထိရှော့ချပေးခဲ့ပါတယ် Mr. Platini ဟာကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌဟောင်း Sepp Blatter ရဲ့ဒီအကြံပေးအဖြစ်နဲ့လုတ်ခဲစဉ်အတွင်းမှာ FIFA ကိုလက်ထိုးခဲ့တယ်လို့ယူဆရတဲ့ဒေါ်လာငွေ2သန်းလက်ခံမှုနဲ့အပြည့်ရှိတဲ့အကြောင်းခုံရုံးကဆုံးဖြတ်လိုက်တာပါရှင
်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာတရိပ်နားဆင်နေပါတယ်အခုပထမဦးဆုံးဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုစတင်ပါမယ်။မြန်မာနိုင်ငံကိုနှစ်ရက်ကြာအလေပတ်ရောက်လာတဲ့ထိုင်းနိုင်ငံသားကြီးဝင်ကြီးနဲ့မြန်မာအစိုးရခေါင်းဆောင်တွေဒီကနေ့တွေ့ဆုံကြပြီးထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားအရေးအပါဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ထိုင်းနိုင်ငံသားကြီးဝင်ကြီးဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံသားကြီးဝင်ကြီးဒေါအောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလို့သမားတွေကတော့သူတို့ရဲ့အခွင့်အရေးတွေဆုံးရှုံးနေတော့ပဲလို့ပြောဆိုလိုက်ပြီးနှစ်ဖက်အစိုးရတာဝန်ရှိသူတွေအနေနဲ့အခုတည်းပိုလှုပ်သွားဖို့တိုက်တွန်းလိုက်ကြပါတယ်အပြည့်စုံကိုဆက်သွယ်ဆောင်ရမ်းတဲ့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါထိုင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးဒွန်ပရမော့ဝီနိုင်းဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့နိုင်ငံသားရဲ့ဝန်ကြီးဒေါအောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံခဲ့ပါတယ်ဒီကနေ့နေ့လယ်နာရီကနိုင်ငံသားရေးဝန်ကြီးနှုတ်ဦးတွေ့ဆုံပြီးတဲ့နောက်ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေအရေးနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ကအခုလိုပြောပါတယ
် Whether Thailand has any plans to improve their lot I would have thought that Thailand is all
ထိုင်းနိုင်ငံဘက်ကဒီလိုတွေနဲ့ပတ်သက်ပြီးတော့တိုးတက်အောင်လုပ်ဖို့အစီအစဉ်ရှိသလားဆိုရင်တော့ထိုင်းနိုင်ငံအနေနဲ့ကရွှေပြောင်းအလို့သမားတွေရဲ့အခြေအနေတိုးတက်အောင်လို့အမြဲတမ်းစ조사နေတယ်လို့ကျွန်မအနေနဲ့ထင်ပါတယ်
ဒါပြန်နိုင်ငံအစိုးရနှစ်ရက်စလုံးကလည်းအလုသမားရေးကိစ္စအပါအဝင်တခြားကိစ္စရပ်တွေကိုဖြေရှင်းနိုင်ဖို့အတွက်သဟဇာတာဖြစ်ဖြစ်အတူလက်တွဲလှုပ်ဆောင်သွားဖို့ဆန္ဒရှိတယ်လို့သူ့အနေနဲ့အမှန်တကယ်ပဲယုံကြည်ကြောင်းဒေါန်ဆန်းစုကြည်ကပြောပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမော့ဝီနိုင်းကတော့ထိုင်းနိုင်ငံကမြန်မာအလုသမားတွေရဲ့အခွင့်အရေးအခြေအနေတွေတိုးတက်လာတယ်လို့ပြောပါတယ
်။ Of course at the moment we are happy with the migrant workers from Myanmar.We know that they are
ခုချိန်မှာမြန်မာရှေ့ပြောင်းလူသမားတွေနဲ့ပတ်သက်လို့ကျွန်တော်တို့ကကျင်းနှံ့မှုရှိတယ်လို့မြန်မာလူသမားတွေလည်းဝမ်းသာတယ်လို့ကျွန်တော်တို့သိထားပါတယ်မြန်မာလူသမားတွေဝမ်းသာနေတာကတော့သူတို့လိုအပ်တဲ့ပညာသင်ခွင့်တွေရတယ်လို့ထိုင်းနိုင်ငံသားတွေလိုပဲစိတ်ကူးသမှုတွေထိုင်းနိုင်ငံသားတွေလိုပဲစိတ်ကူးသမှုတွေရနိုင်ကြလို့ပါ
ထိုင်းနိုင်ငံရောက်မြန်မာလူသမားတွေအရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးပြောဆိုခဲ့ကြတာကိုကြိုးဆိုကြောင်းဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းထိုင်းအစိုးရတာဝန်ရှိသူတွေကိုမြန်မာလူသမားတွေရဲ့အခွင့်အရေးတန်းတူပေးဖို့အတွက်မြန်မာအစိုးရဘက်ကပြောဆိုတာတွေရှိခဲ့ပေမဲ့လည်းလူသမားအခွင့်အရေးချိုးဖောက်တာတွေဆက်ရှိနေတော့ပဲလို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကပြောပါတယ်ထိုင်းရောက်မြန်မာလူသမားတွေအခွင့်အရေးတိုးတက်လာဖို့အတွက်မြန်မာအစိုးရလှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးဦးကျော်တောင်းကအခုလိုပြောပါတယ
်လူသမားရေးဆောင်ရွက်တဲ့လူတွေတခြားသောအလို့သမားတွေကနေတိုင်းနေတည်သူကဖြစ်ပြနေတာကိုဒိတ်ရိတ်ကျိုးဆူဆက်ဆံတိုင်ကြားနိုင်တဲ့စင်တာလိုသဘောမျိုးမြန်မာအစိုးရမှာထိုင်းနိုင်ငံမှာလိုအပ်ပါမယ်။သုံးတရားဝင်သူတို့ passport ထုတ်ပေးထားတဲ့နေထိုင်ဝင်ထုတ်ပေးထားတဲ့သုံးသန်းကျော်သောအလို့သမားတွေပမာဏနဲ့ညီမျှတဲ့ကာကွယ်စောင့်ရှောက်တဲ့စင်တာမျိုးတွေလိုအပ်ပါတယ်။ဒီနေ့တခုဖြစ်တယ်ဆိုဒီနေ့တခုဟိုဥမာကားမောက်ပြီးတော့တည်တယ်အဲဒီလိုရေးပေါ်ဖြစ်တဲ့ကိစ္စအရာတိုင်းကိုမြန်မာအစိုးရတင့်နေနဲ့ထိုင်းဘက်မှာလာပြီးတော့ကိုယ်တိုင်ကိုကြလုတ်ဖို့လွန်မယ်ဗျပြီးတော့ဒီထိုင်းအစိုးရဖက်ကလည်းပဲအောက်ရှေ့တိမှာကျွန်တော်စောစောပြောနေတဲ့ဘန်ဟာရှေမေးလျှောက်တွေ့ရမှာအောက်ရှေ့တိမှာမြန်မာတွေကို ကျောင်းပြည့်ချက်မခံလို့ပဲနဲ့တရားဝင်နေထိုင်အလုပ်လုပ်ပဲဆာရွက်စားတဲ့နဲ့ပြည်စုံပါလေနဲ့ဖမ်းနေတဲ့အဲ့ဒီရေးတွေနောက်ပြီးတော့အလုပ်သမားအခွင့်အရေးရှိုးဖောက်နေတဲ့လုပ်ငန်းရှင်တွေကိုဥပဒေအရထိထိရောက်ရောက်အရေးယူပြဖို့လိုတယ်ကြ။ဒါမှသာလေကျွန်တော်တို့နိုင်ငံလူကြီးတွေပြောစကားဟာအတီးဖြစ်ပြီးတော့အလုပ်သမားတွေရဲ့အလုပ်သမားအခွင့်အရေးကိုရရှိမှာဖြစ်တယ်လို့ယူဆတယ်ကြ
။ဒါပြင်ထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက် MWRN အဖွဲ့ကဒူးဥက္ကဋ္ဌကိုအောင်ကျော်ကတော့တချို့နေရာတွေမှာလှုပ်အားကတန်းတူမရတာတွေလည်းရှိနေသလိုထိုင်းလှုပ်ရှင်တွေဘက်ကသူတို့လှုပ်ဆောင်ပေးရမယ့်ကိစ္စတွေကိုပြတ်ကွက်တာတွေရှိတယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံရဲ့အလုပ်သမားဥပဒေအရတော့ထိုင်းနိုင်ငံမှာတရားဝင်လာရောက်အလုပ်လုပ်ကြတဲ့ဘယ်အလုပ်သမားကိုမှဆိုတန်းတူအခွင့်အရေးပေးရမယ်လို့ဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာတရားဝင်သွားရောက်အလုပ်လုပ်ကြနေတဲ့မြန်မာရှေ့ပြောင်းအလုပ်သမားဟာထိုင်းနိုင်ငံရဲ့တရားဝင်စာရင်းရတော့3000ကျော်ရှိပြီးတရားဝင်ရောတရားမဝင်နေထိုင်သူပါပေါင်းလိုက်မယ်ဆိုရင်တော့4000လောက်ရှိနိုင်တယ်လို့ခန့်မှန်းကြောင်းအလုပ်သမားအခွင့်အရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။
ကိုရန်နိုင်ရဲ့တင်ပြချက်ပါအခုတော့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံနေတဲ့တရုတ်ကုမ္ပဏီကိစ္စကြည့်ရအောင်ပါလေဘရောင်းတောင်ကျင်းနီစီမံကိန်းအတွက်ဝမ်ပေါင်းကုမ္ပဏီကရောကြီးမပေးဘဲသိမ်းယူထားတဲ့လင်းများမြေတွေကိစ္စဖြေရှင်းပေးဖို့စကိုင်းတိုင်းဝန်ကြီးချုပ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတိုက်တွန်းလိုက်ပါတယ်ကျင်းနီထုတ်လုပ်ရေးစီမံကိန်းအတွက်ဧကယာနဲ့ချီတဲ့လေယာမြေတွေကိုခြံခတ်သိမ်းယူထားတဲ့ပေါ်တီးနှံရောကြီးပေးဖို့ဒေသခံတွေတောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကလည်းပြည်ပမှာလုပ်ကန်နေတဲ့တရုတ်စီးပွားရေးလုပ်ငန်းတွေစီကန်းလိုက်နာကြဖို့တိုက်တွန်းလိုက်ပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်။စကိုင်းတိုင်းဆလင်းကြီးမြို့နယ်တွင်ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းအတွေ့ရော့ကြီးမပေးဘဲသိမ်းယူထားတဲ့လယ်မြေဧကတထောင်နီးပါးအရေးဖြည့်ရှင်းဖို့စကိုင်းတိုင်းဝန်ကြီးချုပ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဆလင်းကြီးမြို့နယ်အလို့အမှုဆောင်အဖွဲ့ကတိုက်တွန်းပါတယ်။စလင်းကြီးမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူဒေါက်တာသိန်းနိုင်ကအခုလိုပြောပါရယ
်ပါတီပေါ့မျိုးသားဒီမိုကရေစီဖွဲ့ချုပ်အလုံးမှုဆောင်ဖွဲ့မျိုးနယ်အလုံးမှုဆောင်ဖွဲ့စီကျွန်တော်တို့စာတင်လာတယ်ဗျာနော်အဲကျွန်တော်တို့ကနေ့စည်းဝဲထိုင်နေတာအလုံးမှုဆောင်နေအားလုံးပေါ့နော်အဲစည်းဝဲထိုင်ပြီးတော့ဒီကိစ္စကိုဝန်ကြီးချုပ်စီကိုကျွန်တော်တို့ဒါတွင်းဆုံမှုကိစ္စကိုကျွန်တော်တို့ကမြစ်တာရက်ခံပေးတယ်ပေါ့ဒါပါပဲနော်ဟုတ်အဓိကတော့ဖြတ်သိမ်းလို့မဖြစ်ဘူးဆိုတာကျွန်တော်တို့ဝန်ကြီးတွေတော့လည်းသူတို့ကတည်ပြီးသားပါဒါပေမဲ့လို့လေဒီတဘောပအဝင်ချင်းညဉ့်ညမ်းမှုတွေပါဒီဒါတွေကိုအကာအကွယ်ပေးနိုင်တဲ့အနေအထားနဲ့ဟလာအပြန်လန်ပေါ့တော့ကုမ္ပဏီရောဒေသခံပြည်သူတွေရောတော့နောက်တစ်ခုကဒီအစိုးရပိုင်းရောလွတ်တော်ကိုယ်စားလှယ်တွေရောဌာနဆိုင်ရာတွေရောပုံလေးမြင်တာတဲ့တွေ့ဆုံမှုမျိုးတွေ့ပြီးလို့ရှိရင်တော့ဒီအဆင့်ကိုသူတို့မပြောပါဘူးနော်ပြောမယ်လို့မထင်ဘူးပေါ့ဗျာနော
်တရုတ်ကုမ္ပဏီဝမ်ပေါင်ကကျင်းနီထုတ်လုပ်ရေးစတင်တော့မယ်လို့ဒီလပထမပတ်မှာကြေညာခဲ့ပြီးနောက်မှာတော့ဒေသခံတွေရဲ့ဆန္ဒပြပွဲတွေတကြော့ပြန်ဖြစ်ပွားလာရတာဖြစ်ပါတယ်။စီမံကိန်းအတွက်ရောကြီးမပေးဘဲသိမ်းယူထားတဲ့လေမြေဧကတထောင်နီးပါးရှိတယ်လို့ဆလင်းကြီးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပါတယ်။လက်ဘရောင်းဒေသခံတွေကတော့တရုတ်ကုမ္ပဏီဝမ်ပေါင်နဲ့အရင်မြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်လီမိတက်တို့ပူးပေါင်းလှုပ်ဆောင်တဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့လယ်မြေတွေကိုရောကြီးမပေးဘဲလှုပ်ဆောင်နေသလိုဒေသခံတွေအတွက်လည်းသဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေဖြစ်လာမဲ့အရေးစိုးရိမ်ကြတာဖြစ်တယ်လို့ဆန္ဒပြလယ်သမားတဦးကအခုလိုပြောပါတယ
်။ရောကြီးထုတ်မထားတဲ့လူကတိနံရောကြီးရရှိဖို့အရေး2011ကနေ2015အထိပေါ့။ပတ်ဝန်းကျင်ထိန်းသိမ်းရေးကျမတို့ဒေသခံတွေစိုးကျိုးတွေလာမှာကိုလည်းကျမတို့စိုးရိမ်ပြီးလို့တောင်းဆိုထားပါတယ်။အစီရင်ခံစာမလိုက်နာတဲ့အတွက်ကျင်းပြီစီမံကိန်းကြီးလည်းဖြတ်သိမ်းဖို့ရတောင်းဆိုထားပါတယ်။အစီရင်ခံစာထဲမှာအကြံပြုချက်ပါထားတာကတော့ဧကထောင်ကိုပြန်ပေးဖို့ရလယ်သမားတွေလည်းထည့်ပြန်အပ်ဖို့ဆိုပြီးတော့သူတို့ဟိုပေါ့အကြံပြုထားပါတယ်။အဲ့ဒါလည်းအခုချိန်ထိပေးထားတာကိုလုံးဝမရှိသေးပါဘူး။အဲ့ဒီအတွက်ကိုလည်းကျမတို့ကငွားစာပြောင်းနေကြီးကျင်လို့တောင်းဆိုထားပါတယ်
။လက်ဘရောင်းတောင်ကျင်းပြီစီမံကိန်းကရောကြီးယူမထားတဲ့လေယာဉ်မြေတွေကိုတီးနံရောကြီးမပေးဘဲအတင်းအဓမ္မသိမ်းယူနေတဲ့အပေါ်ဆလင်းကြီးရဲစခန်းကိုလယ်သမားတွေအမှုဖွင့်တာကိုလည်းရဲစခန်းကလက်မခံခဲ့ဘူးလို့လယ်သမားတွေကပြောပါတယ်။မြန်မာနိုင်ငံတွင်တရုတ်ရင်းနှီးမြှုပ်နှံမှုအပေါ်ဆန္ဒပြကန့်ကွက်မှုတွေနဲ့ပတ်သက်လို့တော့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရလူခန်းကဒီကနေ့တုံ့ပြန်ပါတယ်။နိုင်ငံရဲ့ချားမှာရင်းနှီးမြှုပ်နှံကြတဲ့တရုတ်ကုမ္ပဏီတွေအနေနဲ့သက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေစီမံစည်းကမ်းတွေကိုလိုက်နာကြဖို့နောက်တဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းမှုအပါအဝင်လူမှုအကျိုးစီးပွားအတွက်တာဝန်ယူတာဝန်ခံလှုပ်ဆောင်ဖို့တရုတ်အစိုးရကအမြဲတမ်းတိုက်တွန်းပါတယ်မြန်မာနိုင်ငံတွင်လူမှုရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုမြှင့်တင်ပြီးနှစ်နိုင်ငံနဲ့နှစ်နိုင်ငံပြည်သူတွေအတွက်လည်းအကျိုးအမြတ်တွေခံစားနိုင်စေဖို့အတွက်နှစ်ဖက်အကျိုးရှိစေမယ့်ဒီလိုစီမံကိန်းတွေကိုတရုတ်အနေနဲ့မြန်မာနိုင်ငံနဲ့တိုးမြှင့်လှုပ်ဆောင်လိုတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုသွားပါတယ် ဆလင်းကြီးမြို့နယ်တွင်းကလက်ပရောင်းတောင်ကျင်းနီစီမံကိန်းအတွင်းလေယာမြေသိမ်းဆည်းခံရတဲ့လယ်သမားတွေကတော့လေယာမြေတွေကိုအပီးတိုင်လက်လွတ်ဆုံးရှုံးရမယ့်အရေးကိုရှောင်လွှဲပြီးစီမံကိန်းကာလအတွင်းနှစ်စဉ်သီးနှံရောကြီးပေးဖို့လိုလားနေတာဖြစ်ပါတယ်
တော်ရစီများခင်ဗျာစကိုင်းတိုင်းလေဗရောင်းတောင်ကျင်းနီစီမံကိန်းအပေါ်ဒေသခံတွေရဲ့အဆန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွှတ်တော်မှာတင်ပြဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံခဲ့ရတဲ့အတိုင်းအောင်စီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲဒီပြဿနာနဲ့ပတ်သက်လို့လွှတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောသောရရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရခင်ဗျာ။မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတခါတော့ညဉ့်ညဉ့်ဖော်ဆောင်မှုအခြေအနေတွေကိုတင်ပြပါမယ်။အမျိုးသားညီညွတ်စီရင်တဲ့ညဉ့်ညဉ့်လုပ်ငန်းစဉ်အဆင့်တိုင်းမှာပါဝင်သင့်ပါဝင်ထိုက်သူတွေပါဝင်ခွင့်ရဖို့ဆောင်ရွက်သွားကြဖို့အတွက်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အားဒီကနေ့ပြောကြားလိုက်ပါတယ်။တောင်ဆန်းစုကြည်အားနေဆိုင်ရေးရာဝန်ကြီးပါဝင်တက်မတော်သားကိုယ်စားလှယ်တွေနဲ့ကောမြန်မာနိုင်ငံညီညွတ်ရေးပြန်လည်ထူထောင်ရေးဘူဌာနကိုယ်စားလှယ်တွေနဲ့နိုင်ငံတော်သမ္မတအိမ်တော်မှာဒီကနေ့တွေ့ဆုံခဲ့ပြီးအမျိုးသားရင်ကြားစီရင်တဲ့ညီညွတ်ရေးဘူဌာန NRPC ဖွဲ့စည်းရေးအပါအဝင်27ရာစုပင်လုံညီလာခံကျင်းပနိုင်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့ကိုထက်အောင်ကတင်ပြပါမယ်။
လက်ရှိစွာတဲ့လက်ထက်မှာညဉ့်ညဉ့်ညီလာခံတွေကနေတဆင့်လူတို့တရေလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်အောင်စုတစ်ခုတည်ထောင်မှုအတွက်ဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြီးခဲ့တဲ့လအတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားပြီးတဲ့နောက်ဒီကနေ့မှာပဲနေဆက်ရေးရာပြည်အောင်စုဝင်ကြီးအပါအဝင်တက်မရော်သားကိုစလဲရီပြည်အောင်စုရှေ့နေကျုံနဲ့မြန်မာနိုင်ငံငင်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာနကကိုစလဲရီနဲ့သမ္မတအိမ်တော်မှာတွေ့ဆုံခဲ့ပါတယ်NRPC လို့ခေါ်တဲ့အမျိုးသားရင်ကြားစီရင်တဲ့ငင်းချမ်းရေးဗဟိုဌာနပြန်လည်ဖွဲ့စည်းအပါအဝင်27ရာစုပင်လုံညီလာခံကျင်းပနိုင်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးခဲ့တယ်လို့သမ္မတရုံးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကပြောပါတယ်
27ရာစုပင်လုံညီလာခံနဲ့ကျင်းပစနဲ့အပိုင်းမှာလုပ်ငန်းစဉ်အစဉ်တိုင်းအစဉ်တိုင်းမှာကျွန်တော်တို့ပါဝင်တဲ့ပါဝင်လိုက်တဲ့လူတွေပါဝင်ခွင့်ရရှိရေးဒါကိုဥတီပြီးဆောင်ရွက်သွားကြဖို့ဆိုတော့သူကတော့ဟောလမ်းညွှန်တယ်လာညုံချာပေါ့အဲ့ဒါပဲဆိုပြီးတော့ဘယ်သူတွေပါတဲ့လဲဘယ်သူတွေပါတဲ့လဲဆိုတာတွေဆက်ပြီးတော့ဆွေးနွေးကြတာပေါ့အားလုံးကြုံပြောလိုက်တော့ဒီနှစ်ပိုင်းပေါ့ဒီနှစ်ပိုင်းမှာတက်ကိုယ်စလဲပေါ့နော်ဟောဒုတိယပုံစံကြီးသုံးတက်တယ်အဲ့တက်တယ်အပိုင်းမှာလည်းဟောအကျူဘောပေါ့အများကြီးဖြစ်ပါတယ်
ဒေါက်ဆန်းစုကြည်ရဲ့ခုလိုမျိုးပြောဆိုချက်နဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံး KNU ရဲ့အထွေထွေတွင်ရမှုဘဒိုဆော့ကွဲထူဝင်းကသူ့အမြင်ကိုခုလိုပြောပါရယ
် National Consolidation and Peace Center ကိုပြန်လည်ဖွဲ့စည်းတဲ့နေရာမှာပါဝင်တဲ့ပါဝင်ထိုက်တဲ့ဟောကဟိုတာပုဂ္ဂိုလ်တွေပါဝင်မဲ့ solution တော့
27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်အချိန်ဆွဲတော်မှာမဟုတ်ဘဲတလနှစ်လအတွင်းမှာညဉ့်ချိုင်းညီလာခံကိုစတင်ဆောင်ရွက်ခြင်းနဲ့လို့ပြီးခဲ့တဲ့ April 29ရက်နေ့ကပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစရေးဆိုင်ရာဘူးတွဲစောင့်ကြည့်ရေးကော်မတီနဲ့ပထမဆုံးအကြိမ်တွေ့ဆုံစဉ်မှာဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။လက်ရှိအချိန်မှာတချို့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေသေးသလိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစရေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားအဖွဲ့တွေလည်းရှိနေဆဲဖြစ်ပါတယ်။ဒါပေမဲ့လည်း27ရာစုပင်လုံညီလာခံကျင်းပမယ်ဆိုရင်တော့အားလုံးပါဝင်ဖို့လိုတယ်လို့ဘဒိုဆော့ကွဲထူဝင်းကပြောပါရယ်
။ညီလာခံကတော့ဒီကျွန်တော်တို့အကုန်ပါဝင်နိုင်လို့ရှိနေအကောင်းဆုံးပေါ့။ဒါနဲ့သူသုံးတဲ့ဘောဟာရလားပါဝင်တဲ့ပါဝင်ထိုင်နေဆိုတော့မပါဝင်တဲ့မပါဝင်ထိုင်နေအဖွဲ့လည်းရှိနေရှိမှာပေါ့နော်။ဒါတော့အစရနဲ့ဆိုင်နေကျွန်တော်တို့ဖြစ်နိုင်လို့ရှိရင်တော့ဒီပြည်ပကမှာလူမျိုးမတူတဲ့အစုအဖွဲ့တွေရဲ့နော်အမြင်နဲ့စုစည်းဖို့အတွက်ဒီဆိုလိုချင်တဲ့ဒီကျွန်တော်နိုင်ငံရဲ့အခြေအနေနဲ့ကဲ့ညီတဲ့နိုင်ငံရေးအခြေအနေကိုရှာဖို့တင်နေရှာတဲ့နေရာမှာလည်း အခုကျွန်တော်တို့တစ်ဖက်ကလက်ခံနိုင်ပြီးနောက်တစ်ခုကလည်းကျွန်တော်တို့အကောင့်ထဲပေါ်လက်ပေါ်နိုင်တဲ့ရည်ရှိနေတည်ကြတဲ့ငင်းချင်ရဲ့အခြေတူကိုရှာတဲ့နောက်အခုပါဝင်တဲ့နော
်ဒီကနေ့အစည်းအဝေးကိုတော့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်အပြင်ငင်းချင်ရဲ့စိတ်ဆက်ညီနိုင်ရေးတာဝန်ခံဒေါက်တာတမျိုးဝင်းအစိုးရကိုယ်စားလှယ်ဖြစ်ကြတဲ့နေဆက်ရေးရပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရေအောင်နဲ့ပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးတမရတော်ကိုယ်စားလှယ်ဖြစ်ကြတဲ့ဒုတိယဗိုလ်ချုပ်ကြီးရပြည့်ဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းနောင်နဲ့ဒုတိယဗိုလ်ချုပ်ကြီးမင်းအောင်တို့တက်ရောက်ခဲ့သလို MBC ကကိုယ်စားလှယ်ဖြစ်ကြတဲ့ဦးမြင့်စိုးဦးခင်စောဦးနဲ့ဒေါက်တာမင်းစောဦးတို့လည်းတက်ရောက်ခဲ့ကြပါရခင်ဗျာ
ကိုထက်အောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာခုတခါတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ဟိုပန်ကျေးရွာမှာအင်ဂျီအမြောင်များပျက်စီးဆုံးရှုံးခဲ့ရတဲ့မီးလောင်မှုကိုတိုင်းဒေသလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့တောင်ပလောင် TNL ကကျူးလွန်ခဲ့တယ်လို့ဒေသခံတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကဆွဆွဲပြောဆိုကြပါတယ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့စီးရီးတင်းမာနေတဲ့ TNL အဖွဲ့ကတော့ဒီမီးလောင်မှုနဲ့သူတို့မပတ်သက်ဘူးလို့ညင်းဆိုလိုက်ပါတယ်ထိုင်းချီဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ဟူပန်ကျေးရွာမှာပြီးခဲ့တဲ့သတင်းပတ်ထဲကဖြစ်ပွားခဲ့တဲ့မိလောင်မှုအတွက်တမ်းမလောင်တပ်ဖွဲ့ TNL မှာတာဝန်ရှိတဲ့အတွက်ဖြေရှင်းပေးဖို့တောင်းဆိုထားတဲ့ကြောင်းနန်းခမ်းမြို့လူမှုညီညွတ်ရေးသင်းဥက္ကဋ္ဌဦးဆိုင်လိန်မြတ်ကခုလိုပြောပါတယ်။
ဒီအန်အန်ဒီကနေဒီတော့မှအပြစ်မဲ့ပြည်သူတွေရဲ့ကိုယ်အိမ်တွေကျောင်းအိမ်တွေကိုရရှိတဲ့အတွက်ကြောင့်ဒီဟာကိုလည်းပဲ GNA အဖွဲ့ကနေဒီတော့မှတာဝန်ယူလုပ်ပေးဖို့ပေါ့နော်နောက်တစ်ချက်ကတော့ဒီ GNA လည်းရလို့ရဟာလူခွင့်ရေးကိစ္စတွေချိုးဖောက်တဲ့ကိစ္စဖြစ်လို့ပြည်သူလူထုကိုတောင်းပန်ပြီးတော့မှတစ်ချက်နောက်ဒီကြားထဲမှာသူတို့ရဲ့လုပ်ရက်ကိုအနောင်ခံများမှာမလုပ်ပါဘူးဆိုတဲ့အမခန့်ချက်လေးပေါ့နော်အဲ့ဒီဟာလေးလည်းပြီးနိုင်ဖို့
ဖူပန်ကျေးရွာမိချို့မှုမှာအင်ဂျင်66လုံးမီးလောင်ကျွမ်းခဲ့ပြီးဒေသခံ200ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒေသခံတွေကဆိုပါတယ်ပြီးခဲ့တဲ့တောက်ကြံနေ့ကတောင်ပိုင်းရှမ်းပြည်သမတော် RCSF နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့ဟူပန်ကျေးရွာစိုက်ပွဲအတွင်းမှာ DNL ဝတ်စုံဝတ်ထားတဲ့အဖွဲ့ကနေရွာကိုမိတင်ရှုပ်ခဲ့တယ်လို့နန်းခမ်းမြို့ကိုရောက်နေတဲ့ဟူပန်ရွာခံသူကရှမ်းပါသာနဲ့အခုလိုပြောပါတယ
်သ
ူပြောတာကတော့6ရက်နေ့မွန်းလွဲတနာယီမိနစ်20မှာမိစရှုပ်တယ်အိမ်တွေကုံမလောင်လို့ညပိုင်းမှာတစ်ခေါက်ထပ်လိုက်ပြီးရှုပ်တယ်သူတို့ကတန်းစစ်ဝတ်စုံကိုဝတ်ထားကြတယ်ကချင်းစကားပလောင်စကားဗမာစကားတွေပြောကြတယ်ဆိုပြီးရှမ်းမာတာနဲ့ပြောဆိုသွားတာပါဒါပေမဲ့လည်းဟူပန်ကျေးရွာကမိလောင်မှုကသူတို့လက်ချက်မဟုတ်ဘူးလို့ TNL ပြန်ကြားရေးရရှိဘူကြီးတိုက်ကျော်ကညင်းဆိုထားပါတယ်
ဒီအစည်းအဝေးကရွာထဲနေနေမှာကျွန်တော်ပြန်လည်းခုခံခံကြည့်တယ်ခံပြီးမှတော့ဒီအနေနဲ့ချစ်ပွားတဲ့နေ့အချိန်မှာပဲတစ်ဖက်ကလည်းဒီတမတုံတုံကအဲဒီဖက်ကိုလည်းနေကြည့်လို့ချစ်ခရတယ်ချစ်ခရတဲ့အချိန်တုန်းကကျွန်တော်ပေါ်ကရွာထဲမှာမျိုးချင်းနိုင်မှာမိရဆောင်အောင်ကြီးမိကြောင့်မိဆိုတော့ကျွန်တော်ကြည့်နေဆက်မပြေကြည့်တဲ့ကျွန်တော်ပေါ်လည်းအဲဒီမိကိုဘယ်လိုမှမြင်တတ်ချင်မမြင်ဘူးတခြားသူတွေမရှိတော့ဘူးမဟုတ်ဘူး
အခုခါမှာတော့မီးလောင်ခံရတဲ့ဟူပန်ကျေးရွာသား200ကျော်ဟာနန်းခမ်းမြို့နယ်ထဲကမိုင်းဝီဒုက္ခတဲ့စခန်းမှာခိုးလုံနေရတယ်လို့ဒေသခံမျိုးသမီးတူကဆိုပါတယ
်။အရာသားတွေကသူတို့အခုလောလောဆယ်တော့မိုင်းဝီမှာပဲရှိတာပေါ့နော်။အဲ့မှာရှိတဲ့ကော်မတီတွေကမိုင်းဝီမှာရှိတဲ့စာပေရင်းကျမှုတွေရဲ့ပြီးလို့ရှိရင်အဲ့မှာရှိတဲ့လူကြီးတွေကနေပြီးတော့မှသူတို့ကိုအစားတောက်အထောက်ပေးတာပေါ့နော်။
နန်းခမ်းမြို့ဒေသခံလူထုအခြေပြုဖွဲ့စည်းကူဖွဲ့ကတော့ဟူပန်ကျေးရွာမိလာမှုတွေတာဝန်ယူပေးဖို့ဖန်ဆီးထားတဲ့ရွာသားတွေကိုပြန်လွှတ်ပေးဖို့နဲ့တောင်းဆိုချက်ကိုမလိုက်လျှောရင် TNL ဖွဲ့ကိုအကြမ်းဖက်ဖွဲ့စည်းဖြင့်တတ်မှတ်သွားမယ်လို့မေလ၈ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ TNL ဖွဲ့ကတော့အဲ့ဒီရက်မတိုင်ခင်တရက်မှာဆွဆွဲချက်တွေဟာမဟုတ်မှန်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားတာပါ။ TNL ကိုတန်းပလောင်တပ်ဖွဲ့နဲ့ RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလဇန်ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တယ်လို့ဒီကနေ့အထိဖြစ်ပွားနေတဲ့စီရေးပဋိပက္ခကြောင့်ဒေသခံကျေးရွာသား3000နီးပါးဟာနန်းခမ်းမြို့နယ်မိုင်းဝီကျေးရွာ၊ကြောင်မဲမြို့ပေါ်မှာကိုခိုင်မြို့နယ်နတ်ဖက်ကန်နဲ့မိုင်းယူလေးကျေးရွာတွေမှာစစ်ပေးခိုးလုံနေရဆဲလဲဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရင်သတင်းပေးပို့ခဲ့တာပါ။မကြခင်တင်ဆက်မဲ့ VOA အစီအစဉ်တွေမှာစီဝါရေးတက်တန့်ရောင်သတင်းလွှာဘလော့ဂါနဲ့သူယုံကြည်ရာစတဲ့ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ည9:00ခွဲရှိပါပြီ VOA ရဲ့တင်းလာနေညဘက်အစီအစဉ်တွေကိုည7:00ထိလိုင်းလွင့်မီတာ25 kHz 11965လိုင်းလွင့်မီတာ32 kHz 9329လိုင်းလွင့်မီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ရေးဝက်အတွင်းမှာတော့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဦးချိုချောင်းလေးနေတဲ့ဘဝလေးရအစားကလေးကိုတိုင်းလွှတ်ထားမဲ့အစားသူ့ကိုပုံမီကတောင်းလေးတွေပေါ့နော်အဲလိုဗီဒီယိုကြီးလေးတွေ
မိခင်တူဦးဖြစ်တဲ့ဒေါ်အန်နီစင်ရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍကိုထိုးလင်းဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံကထွက်တဲ့ကော်ဖီတွေဟာအရေးအသွေးကောင်းမွန်ပြီးနိုင်ငံတကာအဆင့်မီအရေးအသွေးကောင်းမွန်တဲ့ကော်ဖီဖြစ်တဲ့အတွက်နိုင်ငံတကာကိုဝင်ရောက်ထိုးဖောက်လာနိုင်နေပြီလို့မြန်မာနိုင်ငံကော်ဖီအသင်းဥက္ကဋ္ဌဦးရဲမြင့်ကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပတဲ့ကော်ဖီပြပွဲမှာမြန်မာကော်ဖီကိုဝင်ရောက်ပြသခဲ့တဲ့ဦးရဲမြင့်ကိုကိုစုံဝင်းလှိုင်ကတွေ့ဆုံမေးမြန်းထားတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာနားဆင်ရမှာပါခင်ဗျာ
မှာအခုကော်ဖီတွေထုတ်လုပ်တာကအရင်တုန်းကတည်းကဆိုင်ရင်တော့နိုင်ငံတကာကိုပို့ပြီးတော့ထိုးဖောက်လာနိုင်ပြီလို့ကြားပါတယ်တစ်ဖက်မှာရှိတာကအဲ့လိုထိုးဖောက်လာနိုင်တဲ့နေရာမှာအရင်နဲ့နှိုင်းရှင်လိုက်လို့ရှိရင်ဈေးနှုန်းဘက်မှာရောဒီဈေးနှုန်းအတက်အကျအနည်းအမြင့်ဘက်မှာရောဘယ်လိုကွာခြားမှုရှိပါသလဲခင်ဗ
ျလွန်ခဲ့တဲ့နှစ်နှစ်လောက်ကကျွန်တော်တို့ကော်ဖီအသင်းစမထောင်ခင်တုန်းကပေါ့နော်ကော်ဖီဒီအမှဲ့တပိတ်တာ200 300ဖြစ်တဲ့အတွက်ကော်ဖီဆိုင်တောင်သူတချို့ကကော်ဖီပြင်တွေခုတ်ပစ်ပါတယ်ဆိုတော့အဲ့ဒီလောက်ထိအခြေအနေဖိုးဝါးခဲ့တဲ့အခြေအနေကနေပြီးတော့ကျွန်တော်တို့အသင်းစတဲ့ပေါ်ပေါက်လာတဲ့အချိန်မှာပဲကျွန်တော်တို့ကော်ဖီဈေးနှုန်းတစ်ခုကိုဟိုကြံငင်ဈေးတစ်ခုကိုတတ်မှတ်လိုက်တဲ့အခါမှာဈေးကွက်လိုအပ်ချက်အရာပြိုင်ဆိုင်မှုဖြစ်လာပြီးတော့ဈေးနှုန်းကတည်ငြိမ်တဲ့အပြင်တောင်သူတွေအတွက်အကျိုးရှိကြပါတယ်ဆိုတော့ဒါကျွန်တော်တို့စုပေါင်းခြင်းရဲ့အင်အားပေါ့လေဆိုတော့အဲ့တော့အခုကော်ဖီဈေးနှုန်းအနေနဲ့ကတော့ဒီဘက်နှစ်အတိမှာတော့ကျွန်တော်တို့ကဒီကျွန်တော်တို့ပထမတော့ကတော့ coffee အကြောင်းနားမလဲခဲ့ဘူးပေါ့နော်နောက်ပိုင်းကျဗီကွက်သဘောတရားအရာနားလဲလာတဲ့အချိန်မှာကျွန်တော်တို့ coffee တွေက specialty coffee ပေါ့အထူးတန်းဝင် coffee ဖြစ်တယ်ဆိုတာနဲ့ဟိုဖြစ်တယ်ဆိုတာသိရတဲ့အပြင်ကျွန်တော်တို့ coffee ကိုလည်းဈေးကောင်းပေးဝယ်ကြတယ်ပေါ့အဲ့တော့ coffee ကအခုဒီဗီကွက်ထိုးပေါက်လိုက်တဲ့အခါမှာကျွန်တော်တို့ coffee ကဈေးကောင်းရရှိတဲ့အနေအထားမှာရှိပါတယ်ခင်ဗ
ျဟုတ်ကဲ့ဟိုဒီမြန်မာနိုင်ငံဒီဈေးကွက်ထဲမှာကောဗျာအခုအချိန်အထိကတော့မြန်မာနိုင်ငံမှာကော်ဖီတောက်တဲ့လူတွေတိုးလာတယ်ဆိုတာကျွန်တော်ရေပူကသိရတယ်ဒါပေမဲ့မြန်မာနိုင်ငံမှာဖြန့်ဖို့အတွက်ကြတော့ရောဈေးနှုန်းကဒီပြည်ပမှာပို့နာပို့တာနဲ့နိုင်ရှင်ရင်ကျွန်တော်တို့ဘယ်လိုကွာခြားမှုတွေရှိနိုင်မလဲတပည့်ကမြန်မာပြည်သူတွေစားသုံးမှုအတွက်ဆိုရင်ဈေးကပြည်ပပို့တဲ့ဈေးကများနေမလားနိုင်ရှင်မှုရချင
်းအဲကျွန်တော်တို့ကော်ဖီဈေးကွက်မှာပေါ့နော်တချို့စူပါမားကတ်တွေမှာဆိုလို့ရှိရင်ဂျပန်ကကော်ဖီတွေတောင်ကျွန်တော်တို့တွေ့နေရပါတယ်အဲ့တော့ကျွန်တော်တို့ကော်ဖီဈေးကွက်ထဲကိုဟိုနိုင်ငံခြားကော်ဖီတွေဝင်ရောက်မှုလည်းများပါတယ်ပြီးတော့အဲ့တော့ဆိုလိုတဲ့သဘောကတော့ဒီကော်ဖီဈေးကွက်မှာသူတို့ဝင်လာတာဖြစ်တဲ့အတွက်ကျွန်တော်တို့ကကော်ဖီကို raw material အနေနဲ့ပဲထုတ်ရောင်းရတာများနေပါတယ်အဲ့တော့ဒီ finish product အနေနဲ့ပေါ့နော်ကုန်ကြောအနေနဲ့ရောင်းတဲ့ဟာနည်းပါသေးတယ်အဲ့တော့ကုန်ကြောအနေနဲ့ရောင်းတဲ့အခါမှာလည်းကျွန်တော်တို့ကော်ဖီကအထူးတန်းဝင်နေဆိုတဲ့ဟာတီအောင်လဲကျွန်တော်တို့တပိုင်းကပြည်တွင်းဈေးကွက်မှာရအောင်ကြိုးစားမှာပါပြီးတော့ပြည်တွင်းဈေးကွက်မှာကလည်းဟိုတုံးရတာလွယ်ကူမဲ့သဘောဟိုဟိုဖောင်တဲ့ဒီ coffee milk တွေပဲရောင်းအားပုံများနေတဲ့အခါမှာကျွန်တော်တို့ 100% pure coffee ရောင်းဖို့အတွက်ကကျွန်တော်တို့ဈေးကွက်မှာတော်တော်လေးထိုးဖောက်ရပါအောင်မယ်ခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံမှာအခုတွင်းတွင်းကျယ်ကျယ်သုံးနေကြတာအဲ့ဒီ ready made အထုပ်လေးတွေပေါ့နော် 3-in-1 တို့ဘာတို့လိုမျိုးလက်ဖက်ပဲဖြစ်ဖြစ် coffee ပဲဖြစ်ဖြစ်ဆိုတော့အဲ့ဒီကောင်တွေကပေါ့ပေါ့တည်တည်နဲ့ရောင်းနေကြတော့ဒီကိုရဲမြင့်တို့လိုဒီတကယ် coffee အစ်စ်ကိုသုံးဆွဲတဲ့သူတွေပေါ့နော်ဟိုတောက်တဲ့ပုံစံမျိုးထုတ်တဲ့ဟာမျိုးပေါ့တပေါ်အမေရိကမှာဆိုလို့ရှိရင် Starbucks တို့လိုမျိုးသူကတေချာအမုံကြိတ်ပြီးတော့မှတကယ် ဖြော်ပြီးတော့မှကော်ဖီကို ready made မဟုတ်ဘဲနဲ့ဟိုအမုံကိုတေချာကွက်ကိုကျိတ်ပြီးတော့ဖြော်ပြီးရောင်းတဲ့ပုံစံမျိုးတကယ်ဟိုအဲ့လိုမျိုးနိုင်ငံတကာအဆင့်မီတောက်တုံးတဲ့အဆင့်ရောက်လာအောင်ရောင်းမှုကြတော့ကောဈေးကွက်မှာဝင်တိုးဖို့ကဈေးနှုန်းအရများနေမလားမြန်မာစားသုံးသူတွေအတွက်
အဲ့လိုတော့ကျွန်တော်တို့ပြောလို့မရပါဘူးများတယ်လို့ပြောလို့မရပါဘူးကျွန်တော်တို့ဘက်ကတော့အဓိကကတော့ဘာလိုအပ်တာလဲဆိုတော့ကျွန်တော်တို့ကဖိုက်ပြိုးရေးနိုင်ငံဖြစ်တယ်ကုန်ကြမ်းတွေထွက်လာတယ်ပေါ့အဲ့ဒီကုန်ကြမ်းတွေကိုကျွန်တော်တို့ကဒီ3 to cut ပေါ့နော်ခွက်ဒီ coffee ခွက်တဲ့ဒီရောက်နိုင်အောင်ကျွန်တော်တို့ value chain တစ်ခုလုံးကျွန်တော်တို့လုံနိုင်မယ်ဆိုရင်တော့ကျွန်တော်တို့အတွက်အခွင့်အလမ်းရှိပါတယ်အဲ့ဒီအတွက်ကျွန်တော်တို့ဘာတွေလိုအပ်တယ်လဲဆိုတော့နည်းပညာလိုအပ်ပါတယ်ပြီးတော့ equipment တွေတချို့လိုပါတယ်ဆိုတော့စားသုံးသူအတွက်အဆင်ပြေပါရောက်နိုင်မှုအတွက်ဆိုတော့ကျွန်တော်တို့ဒီလုပ်ငန်းရှင်တွေလည်းကျွန်တော်တို့အခုထိုးပေါက်ပြီးတော့လုပ်ကြိုက်နေကြပါတယ်ပေါ့နော်အတိုင်းအတာတစ်ခုထိလည်းသူတို့အောင်မြင်မှုရကြပါတယ်ပေါ့အဲ့တော့ကျွန်တော်တို့လုပ်ဖို့အတွက်ကတော့ကျွန်တော်တို့အဘက်ကတော့အများကြီးကြိုးစားအောင်ပါပဲ
လာမယ့်ဒီ6 9နှစ်တန်ဒီ10နှစ်တန်ဒီကျွန်တော်တို့အနာဂတ်ကိုလှမ်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ coffee ထုတ်လုပ်မှုပမာဏနိုင်ငံတကာကိုထိုးပေါက်နိုင်မှုစွမ်းအားဟာဘယ်လိုအနေထားမှာရှိလဲ
အာအလားအလာကောင်းတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ coffee တွေကိုပြန်ပြီး coffee သမိုင်းကြောင်းကိုလေ့လာကြည့်တဲ့အခါမှာဒါ missionary တွေကနေ coffee ကိုစယူလာတယ်1885လောက်နဲ့ကိုကကျွန်တော်တို့ coffee တွေကမြန်မာနိုင်ငံမှာစပြီးဖိုက်နေပြီအဲ့တော့တက်တန်းလဲကြာခဲ့ပြီပေါ့နော်ဒါပေမဲ့ဟိုအကြောင်းကြောင့်မို့လို့ကျွန်တော်တို့ကမှေးမိတ်နေတဲ့ဟိုကျွန်တော်တို့ဟိုပါပဲယန္တနာတစ်ပါးပါပဲအဲ့တော့တချို့နေရာတွေမှာ1980ဝန်းကျင်လောက်ကဘိန်းအဖာတို့အနေနဲ့ဒါယူဟိုဖိုက်ခဲ့တယ်ပေါ့နော်ဒီ coffee တွေကိုဆိုတော့ coffee project တွေကိုဆိုတော့အဲ့တော့ coffee ဒီလိုဖိုက်တဲ့အခါမှာလဲတောင်သူတွေဝင်ငွေတိုးပြီးတော့ကျွန်တော်တို့ကမူရခင်ဖင်နဲ့ကျွန်တော်တို့နိုင်ငံအဖြစ်ဒါယက်တည်ထိုင်မှာပါဒါကကဏ္ဍတစ်ခုပေါ့နောက်တစ်ခုကထုတ်လုပ်မှုဘိုင်းမှာလဲကျွန်တော်တို့မြင့်တက်လာမယ် economic scale ရောက်အောင်ကျွန်တော်တို့ထုတ်လုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကမြန်မာနိုင်မြန်မာ coffee ဖို့ပြီးတော့ကမ္ဘာမှာကျွန်တော်တို့ရေရှည်ယက်တည်လို့ရမှာပါခင်ဗ
ျဟုတ်ကဲ့နောက်ဆုံးဒီအခုကျွန်တော်တို့မြန်မာနိုင်ငံမှာစိုက်နေတဲ့ coffee အမျိုးအစားဟာကျွန်တော်တို့တာမန်လူတွေနားလည်အောင်ပြောမယ်ဆိုလို့ရှိရင်ဘယ်လိုမျိုးဖြစ်မလဲဗျာ။နောက်ကျွန်တော်တို့မျိုးစီတွေကိုဒီတဲ့ကောင်းတဲ့မျိုးစီတွေကိုရယူဖို့ရယူနိုင်တဲ့အနေအထားရှိသလား
။ဟုတ်မြန်မာနိုင်ငံမှာစိုက်နေတဲ့ coffee တွေကတော့ဟို Arabica ပေါ့နော်။ကုန်းမြင့် coffee ကအများစုဖြစ်ပါတယ်။ Robusta လည်းဒီနည်းနည်းချင်းချင်းစိုက်ကြပါတယ်။ဆိုတော့ဒီ Robusta ကိုရည်ရွယ်ပြီးတော့စိုက်တဲ့ကုမ္ပဏီကြီးတွေလည်းကျွန်တော်တို့ပေါ်ပေါက်နေပါပြီ။သူတို့လည်းဒီ ARD တိုင်းဘက်တို့ဒီတနင်္လာရီတို့ဘက်မှာဖိုက်နေကြပါတယ်เนาะ Santa Fighting နေလဲလုံနေကြပါတယ်ဒါက Robusta အပိုင်ပေါ့လေဒါမြေနှိမ့် coffee ပေါ့ကျွန်တော်တို့ကတော့အထူးတန်းဝင် coffee ကိုဟိုအဓိကထားပြီးတော့ဟိုဖိုက်တဲ့အခါမှာကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီပြင်ဦးလွေမိုးကုတ်ရွာငံနောင်ချိုပေါ့เนาะချင်းမှလည်းရှိပါတယ်ဆိုတော့အဲ့တော့ဒီမှာဖိုက်နေတဲ့ coffee မျိုးတွေကတော့အရင်မျိုးဟောင်းဖြစ်တဲ့F795 လို့ခေါ်တဲ့မျိုးတွေလည်းရှိတယ်လို့ FL34 လည်းရှိပါတယ် FL28 ဒါကက်ဂျူရာ red ကက်ဂျူရာ yellow ကက်ဂျူရာကက်ဒွိုင်းเนาะမျိုးအားဖြင့်အားလုံးဖိုက်ကြပါတယ်အရေသွေးများကလည်းတော်တော်ကောင်းပါတယ်အဓိကကတော့ဒီရေမြေနဲ့မြမရေမြေနဲ့ coffee နဲ့ဟာဒါတဘာဝအားဖြင့်ဖန်ဟမှုရှိတယ်လို့ဒါတိပ်ပံဒီနီးကြဒီတေးရုပ်ခွဲတဲ့အခါမှာလဲမြန်မာကော်ဖီကအဖြစ်မြင့်အမှတ်တွေရရှိတဲ့အတွက်ကျွန်တော်တို့အတွက်အလားအလာအများကြီးကောင်းတယ်လို့ပဲကျွန်တော်ပြောကြားလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရမင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကျေးဇူးတင်ပါတယ
်ကိုဇော်ဝင်းလိုက်တင်ဆက်တဲ့စီဝါရေးကဏ္ဍကိုနားဆင်ရပြီးမှတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုကြားရပါမယ်မဆုမြတ်မွန်ကတင်ဆက်ထားတာပါ
အင်္ဂလိပ်ဘာသာအပါအဝင်ကမ္ဘာပေါ်မှာအထူးကပြောနေကြတဲ့ဘာသာစကားတွေရဲ့စကားလုံးအဓိပ္ပာယ်တွေကိုလေ့လာပြုစုအဓိပ္ပာယ်ဖွင့်ပေးနေတဲ့ Oxford Dictionaries က22တိုင်းလူတွေအသုံးအများဆုံးစကားလုံးတစ်လုံးကိုရွေးချယ်မှတ်တမ်းတင်လေးရှိပါ2015ခုနှစ်အတွက်ကိုတော့ Oxford Dictionaries ကစကားလုံးမဟုတ်ဘဲရုပ်ပုံလေးတစ်ခုကိုထူးထူးခြားခြားရွေးချယ်ခဲ့ပါတယ်လက်ကင်ဖုန်းသုံးကြသူတိုင်းချက်တင်လှုပ်ဖူးကြသူတိုင်းသိကြတဲ့အဝါရောင်မျက်နှာအမှုအရာမျိုးစုံရှိတဲ့ emoji ပုံလေးတွေကမှရည်ရွယ်ထွက်အောင်လို့ရည်နေတဲ့ emoji ရုပ်ပုံလေးကိုရွှေခဲ့တာဖြစ်ပါတယ်။2015ခုနှစ်ထဲကိုပြန်ကြည့်မယ်ဆိုရင်လူတွေတယောက်နဲ့တယောက်အပြန်အလှန်စာရေးဆက်သွယ်စကားပြောကြတဲ့အခါမှာအတုံးအများဆုံးကစကားလုံးတွေမဟုတ်တော့ဘဲ emoji ရုပ်ကလေးတွေဖြစ်နေတာတွေ့ရတယ်လို့ Oxford Dictionary ရဲ့ဥက္ကဋ္ဌ Casper Grathwall ကရှင်းပြပါတယ်။ 21 ရာစု digital နီးနဲ့အပြန်အလှန်ဆက်သွယ်ကြတဲ့ခေတ်ကြီးမှာအင်္ဂလိပ်ဘာသာစကားတွေမလုံလောက်တော့ပဲပြုံးနေ၊ရီးနေ၊ငိုနေတဲ့ပုံမျိုးစုံနဲ့ emoji ရုပ်လေးတွေကလည်းအရေးပါလာတယ်လို့သူကဆိုပါတယ်။ဘာသာစကားအတားအဆီးမလို့ပဲကိုယ့်ရဲ့ခံစားချက်ကိုလျှက်တစ်ပြက်ဖော်ပြနိုင်တဲ့ emoji ရုပ်ပုံလေးတွေကမျက်ရည်ထွက်အောင်လို့ရီးနေတဲ့ emoji ပုံကို2015ခုနှစ်ရဲ့စကားလုံးအဖြစ်ရွေးချယ်ရတာကလူတွေအသုံးအများဆုံးမှုဖြစ်တယ်လို့ Oxford Dictionaries ကပြောကြားခဲ့ပါတယ်။နှစ်တိုင်းစကားလုံးတွေကိုရွေးချယ်လာတဲ့အစဉ်အလာကိုဖြတ်ပြီးတော့ရုပ်ပုံကိုရွေးချယ်လိုက်လို့ဝေဖန်မှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲ emoji ရုပ်လေးတွေကလူတွေတယောက်နဲ့တယောက်ကြားဆက်သွယ်ရေးမှာမရှိမဖြစ်ပါဝင်နေကြတာကိုလည်းဘယ်သူမှမငြင်းနိုင်ကြပါဘူး။ Washington မြို့တော်မှာရှိတဲ့ American တက္ကသိုလ်မှာတက်နေတဲ့တက္ကသိုလ်ကျောင်းသားကိုတန်းထွတ်အောင်ကဒါဟာခေတ်ရဲ့လိုအပ်ချက်နဲ့အညီရွေးချယ်တာဖြစ်တယ်လို့မြင်ပါတယ်။
emoji ဆိုတဲ့စကားလုံးကတမင်ရိုးကျအင်္ဂလိပ်စကားလုံးမဟုတ်တဲ့အခါကျတော့ဒါ Oxford Dictionary ကရွေးလိုက်တယ်ဆိုတော့ဒါပါပြလိုက်လဲဆိုတော့Oxford Dictionary ဒီခေတ်နဲ့အညီပြောင်းလိုက်နေတယ်ဆိုတာပြသလိုက်တာပဲ
မျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ပုံလေးက2015ခုနှစ်ရဲ့ကျင်းဝတ်စိတ်နေစိတ်ထားစိတ်ကိုလွှမ်းမိုးနိုင်စွမ်းဆိုတဲ့အချက်တွေကိုထင်ဟပ်နေတဲ့အတွက်ရွေးချယ်ရတာဖြစ်တယ်လို့ Oxford Dictionaries ကပြောပါတယ် UK ထုတ် Guardian သတင်းစာကြီးရဲ့အပြောအရကမ္ဘာတစ်ဝှမ်းမှာနေ့စဉ်အပြန်အလှန်ပို့နေကြတဲ့ emoji ပုံပေါင်းကသန်း 6,000 လောက်ရှိပါတယ်အဲ့ဒီထဲမှာပါရာသေးကြတဲ့သူတယောက်ကတော့တော်တာရှင်တွေကိုအမေရိကန်သုံးအင်္ဂလိပ်စာတွေသင်ပေးနေတဲ့မတ်ကြီးမုံပ
ါသူတို့ပြောတဲ့ဟာတွေကအလုံးအမှန်ပါပဲလို့ဒီမုံကလက်ခံတယ်ဘာဖြစ်လို့ဆိုတော့ဒီမုံဆိုရင်လည်း emoji အများကြီးသုံးတယ်လေတကယ်ချင်းတယောက်ဒီမုံ text message ပို့ရင်ဒီ emoji နဲ့ပဲဒီမုံကပြန်ပို့လိုက်တယ်ဘာဖြစ်လို့ဆိုတော့မရေးချင်ဘူးမှာဒီမုံက oh ငါအရင်ရည်နေတယ်ဒါမှမဟုတ်ငါပြောလိုက်တာအဲ့ဒါတွေအလုံးရေးလိုက်ရင်အရင်ကြာတယ်လေအဲ့တော့ဒီမို့အကြီးတဲ့ emoji လေးပို့လိုက်ဟိုစိတ်တိုတဲ့ emoji လေးပို့လိုက်ဆိုရင်အားလုံးကအတိတ်ပဲပေါ့ပြီနောက်တစ်ခုကဒီ emoji လေးကတငယ်ချင်းတွေနဲ့ပေါပေါပပပြောခြင်းအဲ့ဒါလေးတွေနဲ့ပဲပို့လိုက်ရင်အဲ့ဒါအားလုံးကအဆင်ပြေတာ
ဆိုကျေးမို့လို့တငယ်ချင်းတွေကြားထဲမှာပေါ့နော်အခုလိုမျိုးတယောက်နဲ့တယောက် text message အပြန်အလှန်ပို့တဲ့တငယ်ချင်းတွေကြားမှာကောဒီလိုမျိုး emoji character လေးတွေသုံးတာဘလောက်များများသုံးကြတာတွေ့ရလဲရှင
့်အော်အများကြီးမဲ့သုံးနိုင်မှာ for example နော်နာလေငါပဲဂျီမွန်တငင်းချင်းဟာဂျီမွန်ကိုဟိုစာ text message ပို့လိုက်တယ် hey ဟိုစာအားလုံးကဒီသွားမယ် lunch ဒီမှာသွားစားမယ် dinner ဒီမှာသွားစားစားမယ်ညစာလာသွားစားမယ်နင်ဟိုစာလာခဲ့ပါလားတဲ့သူကမေးတာဒါပေမဲ့ဂျီမွန်ကတော့ပြန်ပြောလိုက်တယ် text message မှာ oh ဂျီမွန်နည်းနည်းလေးဟိုစာနောက်ကျနေပြီ late ဖြစ်နေပြီလို့ပြန်ပို့လိုက်တယ်သူကတော့ဂျီမွန်ကိုမစူဘာမပြောဘူးသူတို့ကအဲ့ emoji လေးငိုတဲ့ရည်တဲ့ emoji လေးကိုပဲသူတို့ပို့လိုက်တာ။ဒီမှာလည်းအဲ့အတိတ်ပဲပေါက်ပြီးသူတို့ကရည်လဲရည်နေတယ်။ဘာဖြစ်ဆိုတော့ဒီမှာအမြဲတမ်းနောက်ကျလို့သူတို့ကအဲ့ဒါကိုပြောနေတာ။ဒီ double လေးကိုပြလိုက်ရင်အားလုံးကစီပြီ။
ဂျပန်နိုင်ငံမှာလွန်ခဲ့တဲ့အနှစ်20လောက်ထဲကစပေါ်ခဲ့တဲ့ emoji ပုံလေးတွေကကမ္ဘာတစ်ဝှမ်းမှာတော့သိပ်မကြခင်နှစ်တွေတုန်းကမှကြေကြေပြန့်ပြန့်သုံးလာကြတာဖြစ်ပါတယ်။အထူးသဖြင့်ဒီလက်ကင်ဖုန်းနဲ့ text message ပို့ကြသူတွေကကိုပြောနေတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့လိုရင်းတူရှင်းပုံဖော်နိုင်တာမို့ emoji ပုံတွေကိုစာသားတွေထဲမှာထည့်ပြီးတော့အသုံးများလာကြတာဖြစ်ပါတယ
်။ text message ပို့တဲ့အခါကျရင်ဥသာပို့နေရရုပ်ကမမြင်တော့ emoji လေးထည့်လိုက်ရုံနဲ့ကိုဒီဘလောက်ထိပြောနေတဲ့အကြောင်းအရာကိုစိတ်ဝင်စားမှုရှိလဲဆိုတာရယ်။နောက်ပြီးကိုဒီဒေါသနဲ့ပြောနေရလားပြုံးပြီးပြောနေရလားဆိုတာသိနိုင်တဲ့အတွက်သုံးဖြစ်တယ်။အဓိကစကားလုံးရဲ့အရှိရောအဲ့လိုတစ်လုံးနဲ့ဒီလို emoji လေးတစ်ခုလေးပေးလိုက်ရုံနဲ့ပြောနိုင်တယ်ဆိုတော့ဒီကတော့အချိန်ကုန်တက်တာလေ lem eye နဲ့ emoji လေးတခုလေးလက်သက်ဖက်လေးနဲ့ရွေးလို့ရတော့အဆင်ပြေတယ်နောက်တစ်ပတ်တချို့ဆိုရင်ဒီကတက်ကလို့ကြောင်းကြောင်းနိုင်ဆိုရင်သူတို့အလုပ်ရှင်နေနေတော့ရင်းနှီးနှီးစကားပြောတဲ့ခါကျရင် emoji လေးတွေတုံးတယ်အဲ့တော့တော်တော်အသုံးများတယ
်လက်ရှိမှာ emoji ရုပ်ပုံပေါင်း1200ကျော်ရှိပါတယ်ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမိုကုမ္ပဏီကဝန်ထမ်းတယောက်ကသူတို့ကုမ္ပဏီကလူငယ်တွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင်လို့ခံစားချက်ကိုပေါ်လွင်စေမဲ့ကာတွန်းသရုပ်ပြပုံလေးတွေကို1995မှာစထွင်ရကနေပြီးတော့ emoji ပုံတွေဖြစ်လာခဲ့တာပါအခုတော့လူတွေရဲ့လက်ရှိစိတ်ခံစားချက်ပေါ်လိုက်ပြီးတော့ emoji ပုံတွေရွေးလို့ရအောင် smart လက်ကင်ဖုန်းတွေရဲ့ keyboard တွေထဲမှာ emoji ရုပ်ပုံရှာနဲ့ချီကိုထည့်ပေးလာကြပါတယ်emoji ပုံတွေကိုရှာနေစရာမလိုပဲတန်းပြီးတော့ရိုက်နိုင်အောင်လို့လက်ခလုတ်တွေပေါ်မှာပုံစံမျိုးစုံပါတဲ့ emoji keyboard ကိုလည်းအခု2015 November လထဲမှာပဲအမေရိကမှာစပြီးတော့ရောင်းချခဲ့ပါတယ်။မျက်နှာအမှုအရာတွေမကအစာအသောက်ရာသီဥတုစသဖြင့်အခြေအနေမျိုးစုံအတွက်ကို emoji ရုပ်ပုံတွေရှိနေတော့အဲ့ဒါတွေအားလုံးကတကယ်ပဲအသုံးဝင်ပါရဲ့လား
။အဲ့လိုများတာတော့ကောင်းပါတယ်။များများရွေးချယ်မှုရှိတာပေါ့။ဒါပေမဲ့တခါကျရင်တိတ်များလို့တော့ဘာသုံးရမလဲကိုမသိတော့တာတခါကျရင် emoji ဆိုလေးနှိပ်လိုက်အဲဆာမျက်နှာတိတ်တမျက်နှာနဲ့တော့မကတော့ဆာမျက်နှာအများကြီးလှမ်းနေရတော့
ဘာရွေးလို့ရရမယ်မသိတော့အဲ့လိုချင်းမျိုးဖြစ်သွားတော့လေစိတ်များရင်လည်းမကောင်းဘူးဗ
ျထောင်ထဲချီရှိနေတဲ့ရုပ်ပုံလေးတွေထဲကမှ Oxford Dictionaries ကတော့ကမ္ဘာပေါ်မှာလူသုံးအများဆုံး Tears of Joy ဝမ်းသာလွန်းလို့မျက်ရည်များအောင်လဲတဲ့ဆိုတဲ့ emoji လေးကိုရွေးချယ်လိုက်တာပါကမ္ဘာအနှက်မှာရှိနေကြတဲ့လူတွေအချင်းချင်းကြား Digital နည်းပညာနဲ့ဆက်သွယ်နိုင်ကြတဲ့ခေတ်ကြီးမှာစကားလုံးမဟုတ်တဲ့ emoji ရုပ်ပုံရဲ့အသုံးဝင်မှုကို Oxford Dictionaries ကတော့မှမှတ်တမ်းတင်လိုက်ရပြီလို့ပြောရမှာပါရှင
်မန်းစုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရပြီအခုတခါတော့တက်တန့်ရောင်သတင်းလွှာကိုတင်ဆက်ပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပွားပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ American သမ္မတဘရက်အိုဘားမားရဲ့တက္ကသိုလ်တောင်တက်ဖို့အရွယ်ရောက်လာတဲ့သမီးကြီးရှေးပါဆက်လုပ်ဖို့အစီအစဉ်တွေရှိပါလေနောက်ပြီးကဘာကျော် YouTube ဖွဲ့ရဲ့ပင်နိုင်ဆိုတော့ဘူနိုတယောက်နယူးယောက်ဘရော့ဒ်ဝေးမှာဘာပြဆက်များလာပြီးကပြဖြောပြနေတာပါလေဒီလိုမျိုးကဘာတလောကထင်ပေါ်ကြောက်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွာတာတွေကိုကြားကြရမှာပါအမေရိကန်သမ္မတဘရက်အိုဘားမားရဲ့သမီးအကြီးမလီယာအိုဘားမားလာမယ့်2019ခုနှစ်စောင်းပေါက်မှာဆိုရင် Harvard တက္ကသိုလ်စတင်နိုင်တော့မှာဖြစ်ပါတယ်ဒီနှစ်တွေဦးအထက်တန်းချောင်းပြီးသွားရင်တော့တနှစ်နာပြီးတော့ Harvard တက္ကသိုလ်ကိုသွားပြီးတက်ရောက်မှာဖြစ်တဲ့အကြောင်းမေလာတရက်နေ့ကပဲအင်မီရောကအကြေညာချက်ထုတ်ပါတယ်မလီယာဘယ်တက္ကသိုလ်မှာတက်မယ်ဆိုတာကိုရှာဖွေစုံစမ်းနေတဲ့အတွက်ဆုံးဖြတ်ချက်ကြေညာဖို့တလားလောက်ကြာခဲ့ရတာပါတဲ့သမ္မတအိုဘားမားရောသမ္မတကရောမီရှဲအိုဘားမားရော Harvard တက္ကသိုလ်မှာဥပဒေပညာစီးပူးပြီးတော့ဘွဲ့ရခဲ့တာဖြစ်ပါတယ်ရှင
် Oh hey I just thought I'd show our friends in the US and the UK
How can ဟောင်းတွေကထိခိုက်ဒဏ်ရာရသူတွေအတွက်အထူးကျင့်ပပေးတဲ့နိုင်ငံတကာအားကစားပြိုင်ပွဲတွေမကျင့်ပပေးခင်ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုတယောက်အားကစားသမားတွေနဲ့တိုက်ထိုးနေတဲ့ဗီဒီယိုဖိုင်တစ်ခုမေလ3ရက်နေ့ကပဲထွက်လာတာပါအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်ကပြိုင်ဘက်တွေမြင်အောင်ပြကျင်ပါတယ်ကနေဒါကတော့ဒီလိုပါဗြိတိရှဘုရင်မကြီးမင်းသားဟယ်ရီသမ္မတအိုဘားမားနဲ့သမ္မတကရောမီရှဲအိုဘားမားတို့မြင်အောင်ကြီးဆိုပြီးတော့နောက်ပြောင်စိန်ခေါ်ရင်းနဲ့အားကစားသမားတွေကြားမှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထူဒိုတယောက်တိုက်ထိုးပြခဲ့ပါတယ်။ဒီဗီဒီယိုကို Twitter လူမှုကွန်ရက်မှာအင်္ဂလိပ်လိုရောပြင်သစ်ဘာသာနဲ့ပါတင်ထားတာပါ။ကနေဒါအသင်းကတော့အဆင်သင့်ဖြစ်နေပြီလို့သူကဆိုပါတယ်။မကြသေးခင်ကပဲသမ္မတအိုဘားမားနဲ့သမ္မတဂရော်မီရှဲလူကဗြိတိရှတော်ဝင်မင်းသားဟယ်ရီကိုနောက်ပြီးတော့ဘယ်နိုင်ငံအသင်းကအကောင်းဆုံးဖြစ်မလဲဆိုတဲ့ပြောထားတဲ့ဗီဒီယိုကိုလည်းဝန်ကြီးချုပ်ဂျက်စတင်ထူဒိုကပြင်ပြီးတော့ကိုးကားထားပါတယ်။စစ်မှုတွေဟောင်းနေတဲ့ကထိခိုက်ဒဏ်ရာရတဲ့သူတွေအတွက်အထူးပြေးခုံပြေးပြိုင်ပွဲကို2014ခုနှစ်ကမင်းသားဟယ်ရီကလန်ဒန်မှာစပြီးတော့ကျင်းပပေးခဲ့တာပါမေလ10ရက်ဖလော်ရီဒါပြည်နယ်အော်လန်ဒိုမှာကျင်းပမဲ့ပြိုင်ပွဲတွေကိုနိုင်ငံပေါင်း15နိုင်ငံလောက်ကအားကစားသမားတွေလာရောက်ပြီးတော့ရှင်ပြိုင်မှာဖြစ်ပါတယ် All have my own yacht All have my own jet painted on the side and bright red it's gonna stay bright ကဘာကျော် YouTube ဖွဲ့ရဲ့နာမည်ကြီးဆိုတော့ဘိုနိုတယောက်ဧပြီလ29ရက်နေ့ကနယူးယောက်Broadway မှာကပြတဲ့ Eclipse ဆိုတဲ့ပြားချက်ကိုကပြသူမက္ကဆီကိုနိုင်ငံမှာမွေးဖွားတဲ့ကေညာနယ်ဝါနာမည်ကြီးသရုပ်ဆောင်လူပစ်တန်ဝမ်ဂိုနဲ့အတူစင်မြင့်မှာတွေ့ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကအကြောင်းတစ်ကြောင်းမှာအကြောင်းသူ219ယောက်ကိုဘိုကိုဟာရမ်စစ်သေးကြွတွေကပြန်ပေးဆွဲဖမ်းသွားခဲ့ပြီးတော့ဒီနေ့အထိပျောက်ဆုံးနေစေဖြစ်ပါတယ်။ဒီ main clay တွေနဲ့တခြားကဘာတဝိုင်းကပြန်ပေးဆွဲခံရလို့ပျောက်နေတဲ့ main clay ငယ်တွေအတွက်အဖက်တရားအဖြစ်နဲ့နေချက်ချင်းသို့မဟုတ်လာချက်ချင်းလို့ကဘာကိုအမှောင်ဖုံးချင်းလို့အဓိပ္ပာယ်ယူနိုင်တဲ့ Eclipse ဆိုတဲ့နာမည်နဲ့ပြားဆက်ကပြကြတာပါ YouTube ဆိုတော့ဘွန်တို့ကကဘာတဝမ်းစီးရဲမွဲတင်မှုတိုက်ဖြစ်ရေးဝမ်းဆိုတဲ့လှုပ်ရှားမှုကိုထူထောင်ထားသူပါ Broadway ဇက်ခုံပေါ်မှာပြားဆက်ကတဲ့သူတွေနဲ့အတူအမှတ်မထင်ရောက်လာပြီးတော့ Eclipse ပြားဆက်က2014ခုနှစ်ဧပြီလနိုင်ဂျီးရီးယားနိုင်ငံချီပေါ့ကျောင်းသူတွေကပြန်ပြီးဆွဲခံခဲ့ရသူကျောင်းသူနှစ်ဦးကိုရည်ညွှန်းတယ်ဆိုပြီးတော့ရှင်းပြသွားခဲ့တာဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာပြန်ပြီးဆွဲခံရတဲ့ကျောင်းသူတွေအတွက်ရည်ရွယ်ပြီးတော့ main ကလေးတွေကိုအိမ်ပြန်ပို့ပေးပါဆိုတော့ခြေကွဲစရာလှုပ်ရှားမှုကဘာတဝမ်းမှာပြန့်နှံ့ခဲ့ပါတယ်ရှင် ဗြိတိရှားတော်ဝင်မိသားစုတွေကကိန်းဘရစ်မြို့သားမင်းသားဝီလျံရဲ့ကျင်းရတော်ကိတ်ဟာဗိုလ်ထိုးနေကတော့ဗြိတိန်အမျိုးသားပုံတူပကြီခမ်းမဆောင်ပြားလိုက်ကထုတ်ဝေတဲ့သူ့ရဲ့ပုံတူဓာတ်ပုံတွေကိုလာရောက်ပြီးတော့ကြည့်ရှုသွားပါတယ် National Portrait Gallery ပြားလိုက်မဂ္ဂဇင်းကြီးရဲ့နှစ်တရာပြည့်အထိမ်းမဲ့ဗြိတိန်ရဲ့ခေတ်ပြိုင် fashion ဒီဇိုင်းပုံဓာတ်ပုံတွေကိုပြသထားတာပါမဂ္ဂဇင်းရဲ့နှစ်တရာပြည့်အထူးထုတ်မှာမင်းသားဝီလျံရဲ့ကျင်းရတော်ကိတ်ရဲ့ဓာတ်ပုံတွေကိုမျက်နှာဖုံးအပြင်အတွင်းဘက်အစင်းမြင့်ထားမှလည်းအပြည့်ထည့်သွင်းထားတာဖြစ်ပါတယ်ပွဲတဲ့မဟုတ်တဲ့ပုံမှန်ရိုရိုအဝတ်အစားနဲ့လာရောက်တဲ့ Kate Middleton ကပုံတူတွေရိုက်တွန်းကလည်းပေါ့ပေါ့ပါပါအပန်းဖြေဖို့ပျော်ရွှင်ဖို့ရည်ရွယ်ချက်နဲ့ရိုက်ခဲ့တာပါဒီပုံမှာနားလေလက်ခံမယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့လည်းပြောသွားခဲ့ပါတယ်အော်စကာရုပ်ရှင်ထူးချွန်စုရခဲ့ပူတဲ့ဗြိတိရှားနာမည်ကျော်ရုပ်ရှင်မင်းသားမင်းသမီးတွေကိုဗိုလ်ထူးနေတော့ကတော့ဗြိတိရှားအင်ရှင်ဇန်မင်းသား Charles နဲ့ဇနီးဖြစ်တဲ့ Kamala တို့လက်ခံတွေ့ဆုံပြီးတော့ဂုဏ်ပြုတဲ့ပါတီကျင်းပပေးခဲ့ပါတယ် Saint James's နန်းတော်မှာကျင်းပတဲ့အခမ်းအနားတက်ရောက်လာသူတွေထဲမှာတော့ Shakespeare's in Love ရုပ်ရှင်ဇာတ်ကနဲ့ Oscar ဆုဇက်ပို့ဆုရခဲ့တဲ့နာမည်ကြီးသရုပ်ဆောင်မင်းသမီးကြီး Judi Dench လည်းပါဝင်ပါတယ်နောက်တစ်ယောက်ကတော့ The King's Speech ရုပ်ရှင်ကမှာစက်ထမမြောက် George Pigeon ဖြစ်တဲ့တရုတ်ဆောင်ခဲ့တဲ့ Colin Firth ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပေါင်း55နှစ်အတွင်းမှာ Oscar ဆုရခဲ့တဲ့ Britain နိုင်ငံကရုပ်ရှင်မင်းသားမင်းသမီးဇာညွန်ရေးသူထုတ်လုပ်သူစတဲ့အနုပညာရှင်300ကျော်လောက်လာခဲ့ပါတယ်။နာမည်ကြီးအနုပညာရှင်တွေဖြစ်ကြတဲ့ Michael Caine, Jeremy Irons, Maggie Smith နဲ့ Mark Rylance တို့လည်းဒီအခမ်းအနားကိုတက်ရောက်လာခဲ့ကြပါတယ်ရှင်။ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မင်းသားနာကြောတင်ဆက်တဲ့တက်တန်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်ခင်ဗျာအခုကတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ဂုတမတ်မှာတော့သားသမီးတွေရဲ့ပညာရေးနဲ့ပတ်သက်လို့မိခင်တယောက်ဖြစ်တဲ့ဒေါ်အယ်နီစင်ကသူဘာတွေယုံကြည်တယ်လဲဆိုတာကိုပြောပြတာပါတယ်မမိုးဖြူကအစီအစဉ်ထားတာပဲဖြစ်ပါတယ်
မပြောချင်တာကတော့သာသမီတွေရဲ့ပညာရေးကိစ္စလေးတွေပေါ့နော်ဒူရန်ဒူရန်မှာကိုယ့်ရဲ့ကြီးမားချက်ကလေးတွေရှိကြတာပေါ့နော်အဲ့လိုရှိတော့ကိုယ့်ကလေးတွေကိုလည်းကြီးမားချက်ကလေးတွေထားပေးခြင်းရတာပေါ့အဲ့လိုမျိုးကြီးမားချက်ကလေးထားပေးခြင်းနဲ့ချိန်မှာကလေးတွေကိုလမ်းတဲ့သွားအောင်လုပ်ပေးခြင်းတာပေါ့ငယ်ငယ်လေးတွေကနေဒီကလေးတွေစဖောက်ပါဒနာပါလာအောင်သူ့ရဲ့ဝါဒနာလေးရပါဖြစ်မလဲပေါ့နော်ကိုယ်တစီဆောင်ရေးကဲခတ်ပြီးတော့သူ့ကိုပေါ့နော်ပြင်ပနေလမ်းကြောင်းပေးခြင်းပါပဲစာဖတ်ဝါဒနာပါတဲ့ပေါအောင်လို့လေကလေးတွေကိုဆွဲဆောင်မှုလေးတွေသူ့အရွယ်လေးနဲ့သူ့ဘာသာအုပ်လေးနဲ့တင့်တော်မလဲအဲ့လိုလေးတွေလုပ်ပေးစေချင်ပါတယ်ဟိုအကြောင်းမထားခင်တော့လေကတ်တုန်းလေးတွေပေါ့ကတ်တုန်းလေးတွေကလည်းနည်းနည်းလေးတော့ခွာရွှေ့ပေးလိုက်ပေါ့နော်ပုံမြင်ဖတ်မဲ့အရွယ်မှာဆိုလည်းပုံမြင်လေးတွေပေါ့ဒီကလေးအင်္ဂလိပ်စာထူးချွန်ခြင်းနဲ့သင်လည်းသူတတ်ပြီးမှတ်တယ်ဟိုဟိုမူချိုးချောင်းလေးနေတဲ့ဘဝလေးကအစားကလေးကိုဒီတိုင်းလှုပ်ထားမဲ့အစားသူ့ကိုဟိုကတ်တုန်းပုံမြင်ကတ်တုန်းလေးတွေပေါ့နော်အဲ့လိုဗီဒီယိုကလေးတွေအဲ့ဒါလေးတွေသူပြင်းပြလေးကြည့်ပြီးတော့သူလည်းအဲ့လိုမျိုးကြည့်နေအိပ်ပျော်သွားရင်ပျော်သွားမယ်အဲ့ဒီကနေသူစိတ်ဝင်စားပြီးတော့စာရန်လေးတွေဖတ်တတ်တာလည်းအချိန်ကစာရန်လေးတွေဖတ်မယ်စာရန်ထူတဲ့ပုံလေးလည်းရှိပါတယ်လေအင်္ဂလိပ်လိုသူအဲ့ဒါကြိုးစားပြီးတော့သူပေါ့နော်သူတဖြည်းဖြည်းနဲ့သူအဲ့ဒါလေးကိုစိတ်ဝင်စားသွားတာပေါ့ကျွန်တော်စိတ်ဝင်စားမှုလုပ်ပြီးတာအကောင်းဆုံးပါပဲကလေးတွေကိုလေတခြားလည်းစိတ်နေရင်အဲ့လိုခင်းရွက်လည်းပေးစော်မထားနဲ့ပေါ့နော်ကလေးတွေဆိုတော့လွတ်တာနော်လွတ်တာလို့ခလေးဆိုတော့လွတ်သွားနိုင်တာပေါ့နော်အဲ့တော့မိဘကတော့ဘေးနားလေးရတဲ့လိုက်ကြောင်းပေးတာတော့ပိုအဆင်ပြေပါလေဒါလို့ကိုကလေးကိုအင်္ဂလိပ်စာလေးထူးထူးချင်းနဲ့ပြောရှင်လဲဟိုအမတို့ခစ်တော်တော့ပေါ့နော်အခုခစ်တော်တော့အခုခစ်ပြောင်းသွားပါပြီအမတို့ခစ်တော်ကတော့ဒီအင်္ဂလိပ်စာလေးသင်တာတော်တော်လေးကိုအားနေကြတယ်ကိုအားနေတော့ကိုခစ်တော်ကလည်းကိုအားနေတာကိုခံခဲ့ရတယ်ခစ်ဆုံးနေကြနေတာဆိုတော့ကိုကလေးကိုလည်းထူးထူးချင်းနဲ့ပြောရှင်လဲအင်္ဂလိပ်စာလေးကိုဘေးနားလေးပံ့ပိုးပြီးတော့ အဲ့လိုကောင်းမဲ့ကြောင်းလေးတွေရှိပြီးတော့သူကလေးအားမဲ့ခြင်းလေးပေါ့နေရာဒီလေးပဲသူဖြစ်တကယ်လို့ကလေးကအရန်ကြီးပညာကြီးလိုလားတယ်အရန်ကြီးဆိုလို့ချက်သူရဲ့အချင်းအိုးလေးတွေမှာလဲသူ့အတွက်နောက်ဆက်အင်္ဂလိပ်စာလေးကိုတော့လုပ်ပေးစေချင်တာပေါ့နော်အဲ့တော့အရွယ်လေးရောက်လာတဲ့အခါကျလဲသူကအခုခေတ်ကရန်တိုးတက်လာတဲ့ခေတ်ဆိုတော့ဟိုကွန်ပျူတာသင်တန်းလေးတွေလုပ်ပေးတာလို့လို့အဲ့လိုပေါ့ကလေးလေးကိုနည်းနည်းလေးဟိုဆက်စုံလေးမှာထိုးကျအောင်လို့ပေါ့နော်အဲ့လိုလေးလေးဟိုလိုင်းတက်ပြီးပို့စီပေးပါတယ်ပေါ့အဲ့လိုမျိုးပေါ့ပညာရေးရတော့ပြောမယ်ဆိုတော့တော်တော်ကြီးကိုဟိုအမားတို့ခေတ်တော်ကလည်းတော်တော်ကမကမာရီဖြစ်ခဲ့တယ်ခုကလေးကျောင်းအခုဒီမှာတမီးအခု24နှစ်ပေါ့အဲ့ကလေးကျောင်းထားတဲ့အယူလုံးနေတဲ့ညက်20လောက်ကလည်းတော်တော်လေးကိုကမကမာရီဖြစ်တယ်ပေါ့နော်အဲလက်သေးလာယူရေးကျောင်းအတားနဲ့ဟိုလက်ထိုးပြီးတော့ဟိုဈေးညွှန်ရတာလေးကျောင်းအကျိုးအဲ့လိုလေပေါ့နော်ဈေးတွေကလည်းဈေးနှုန်းအမူဒီနှစ်ကပဲဈေးပေါက်တယ်ဘလို့နှစ်ကပဲဈေးပေါက်တယ်ဒါမျိုးကလည်းရှိသေးတယ်ခက်ဆက်ဆက်အများကြီးမဆိုးလို့ပါဘူးတချို့တဝက်ပေါ့နော်အဲ့လိုမျိုးချိန်လုံးကြိုင်ပြီးတော့ကလေးတွေကြောက်အောင်လုပ်ထားတာတို့လို့ဒီလိုဟိုလက်လက်ထိုးမှသူ့တူရှင်ကိုသူ့အင်တူရှင်ကိုတွားထားမှကလေးကိုဟိုမျက်နှာသာလေးပြေးတာတို့စူရငေါက်တာအခောက်ခံတာလွတ်တာတို့အဲ့ဒါတွေကရှိခဲ့သေးတယ်ပေါ့အခုတော့လည်းမရှိတော့လောက်ဘူးထင်ပါတယ်ပေါ့ပထမအရွယ်ကလေးတွေကိုပထမအရွယ်လေးတွေမှာပညာသင်ကြားပြီးတော့အဲ့လိုမျိုးနေနေတကအင်းကြီးကဘာအမြင်ကြီးကျေစီခြင်းနဲ့ကုဟုတ္တရရရစေခြင်းနဲ့ပေါ့နော်အားလုံးတိုးတက်စေခြင်းနဲ့ကြီးပွားစေခြင်းနဲ့အမြင်ကြီးကျေစီခြင်းနဲ့နိုင်ငံတကာကိုလည်းအလိုရောက်စေခြင်းတာပေါ့နော်အမြင်တွေလည်းအရန်ကျေပြီးတော့ဉာဏ်ကြီးပွားတိုးတက်စေခြင်းပါလေဒီလိုအဲ့ဒါတော့မအားစီနာနဲ့မှာပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ် VOA ကနေမနက်ဖြန်မနက်အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းနံပါတ်32 40 48 50တို့ကနေဖမ်းယူနားဆင်ရဖို့ရှိပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေးကပြောပြပါမယ်
ဒေသခံတွေကန့်ကွက်ဆန္ဒပြနေတယ်လဲဗထောင်းတော်ကျင်းနီစီမံကိန်းကိုပြန်ဆမယ်လို့တရုတ်ဝမ်ပေါကုမ္ပဏီကကြေညာလိုက်တဲ့အပေါ်မှာဒေသခံရဲချီရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်ဖြစ်လာခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတရုတ်အစိုးရအနေနဲ့ပြည်ပမှာရင်းနှီးလှုပ်ကန်နေတဲ့ကုမ္ပဏီတွေကိုသက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေအတိုင်းလေးစားလိုက်နာဆောင်ရွက်ဖို့အမြဲတမ်းတိုက်တွန်းပြောဆိုနေတဲ့အကြောင်းပြောလိုက်ပါတယ်။နိုင်ငံစလုံးအတွက်အချိုးမြင့်ရစီမဲ့စီမံကိန်းတွေကိုတရုတ်နဲ့ဒီမြန်မာအစိုးရတို့လက်တွဲပြီးမှန်မှန်ကန်ကန်ပူးပေါင်းကောင်ထည်ဖော်သွားလိုတဲ့အကြောင်းနဲ့နိုင်ငံစလုံးကပြည်သူတွေအတွက်အကျိုးရှိစေမဲ့ဒေသတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်စေမဲ့လုပ်ငန်းတွေကိုပို့ပြီးတော့အားကောင်းလာအောင်တွန်းမြင့်ဆောင်ရွက်သွားလိုတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလူခန့်ကဒီကနေ့ပဲပြောဆိုလိုက်ကြပါရှင်။ဖိလစ်ပိုင်နိုင်ငံမှာတော့သမ္မတသည့်ရွေးကောက်တင်မြှောက်ဖို့အတွက်ပြည်သူတွေဒီကနေ့မဲပေးခဲ့ကြပါတယ်။တရားဝင်မဟုတ်သေးတဲ့စီးရင်တွေအရာကတော့ဒီသဘောထားတင်းမာပြီးစကားကိုခက်ပြက်ပြက်ပြောတတ်တဲ့မြို့တော်ဝင်တူကမဲအများဆုံးရနေပါတယ်။တောင်ပိုင်းဒါဗာဝင်မြို့ရဲ့မြို့တော်ဝင်အဖြစ်နှစ်တော်ကြာတာဝန်ထမ်းခဲ့တဲ့ရော်ဒရီကိုဒူတက်ခါဒီကနေ့ရွေးကောက်ပွဲမတိုင်ခင်အစောပိုင်းလူထုစစ်တမ်းတွေအရာကလဲဒီအထက်သူနဲ့အတူရှင်ပြိုင်ဘက်တွေထက်ဆယ်ရာခိုင်နှုန်းအထက်အထိပိုပြီးတော့ထောက်ခံမှုရနေတာဖြစ်ပါတယ်ရှင်။နိုင်ငံကသတင်းတောက်တွေအပေါ်မြောက်ကိုရီးယားအာဏာပိုင်တွေရဲ့ပြုမှုဆက်ဆံပုံကြောင့်ပျုံယမ်းမြို့တော်မှာလက်ရှိကျင်းပနေတဲ့ပါတီညီလာခံအတွက်ကင်ဂျုံအုအစိုးရကအသေးချာပြစ်စစ်ထားတဲ့ပုံရိပ်ထိခိုက်ခဲ့ရပါတယ်။ BBC သတင်းတောက်တွေရဲ့သတင်းတင်ပြပုံလေးကိုအာဏာပိုင်တွေကသဘောမကျတာကြောင့်ဒီမြောက်ကိုရီးယားနိုင်ငံကနေပြီးတော့သူတို့ကိုချက်ချင်းနှစ်ထုတ်ခဲ့တာပါ။တိုချိုအခြေစိုက် BBC သတင်းတောက် Rupert Winfrey Hayes နဲ့အတူထုတ်လုပ်ရေးမှူးနောက်သတင်းရိုက်ကူးသူတို့ကိုမြောက်ကိုရီးယားနိုင်ငံကနေသူတို့ထွက်ခွာကန်ပြီးတောက်ကြနေတော့ကအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ကနေဒါနိုင်ငံအယ်ဘာတာခရယ်မှာတော့အကြီးအကျယ်လောင်နေတဲ့ဂျော်မီငိမ့်သွားအောင်လို့မိသက်သမားတွေအနေနဲ့စူးစမ်းနေတာမှာအခြေအနေကတိုးတက်မှုရှိလာနေတယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါရယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုမက်ခင်ဖြူတွေပြောပြသွားတာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမက်သင်ကီထိုက်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ဘီလ်ဘာဘာဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည6:00-10:00 line meter 24-25-32-51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ကျွန်တော်ရှင်နေအားလုံးဘေးပရာဝေးကွာပြီးညဉ့်ညံ့နေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.